Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။ VOE Meridian ပြန်ပြန်ရဲ့2018ခုနှစ်စက်တင်ဘာလ6ရက်ဇာတာပိုင်းနေ့မနက်ခင်းအစီအစဉ်လေးကိုဒီမှာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်လေးကို kilowatt 633.9333နဲ့6.53လောက်ကနေဖိုင်းနားဆင်နိုင်လို့ VOE ရဲ့ Facebook စာမျက်နှာ VOE Burmese News မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။ကျွန်တော်ကျော်ကျော်သိမ်းပါ
။ကျွန်တော်ကကျော်စင်သာပါ။ American ပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်ရွေးချယ်ခံ Brett Kavanaugh ကတရားစီရင်ရေးဟာသမ္မတရဲ့ဩဇာထွန်းမှုလက်အောက်ကလွတ်ကင်းစင်မယ်လို့ပြောကြားလိုက်ပါတယ်။အီဂျစ်နိုင်ငံကိုအမေရိကန်ပြည်ထောင်စုစီရေးအရာအထောက်ပံ့ငွေတွေပို့ထပ်ဆောင်ပေးဖို့ဆုံးဖြတ်လိုက်ပါတယ်။မြန်မာစစ်တပ်ဟာကချင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာမွတ်စလင်တွေကိုနှိပ်ကွပ်နေစေဖြစ်တယ်လို့ကက်သလစ်ယဟန်အမတ်ကာဒီနယ်ဘိုကပြောကြားလိုက်ပါတယ်။ဒီလိုနောက်ဆုံးရထိတ်တန့်သတင်းတွေကိုကိုဇော်ဝင်းနိုင်ငံအစီပြောကြားမှာဖြစ်ပါတယ်ခင်ဗျာ။
ကောင်းပါပြီခင်ဗျာ။သတင်းတွေပြီးရင်ထုတ်လိမ့်မယ်သတင်းဆောင်မတွေတွေ။ဇာတာပိနေကထက်လက်တော်မှာလုပ်တဲ့ဂျာနာပွဲတွင် Facebook တာဝန်ရှိသူတို့ကမြန်မာနိုင်ငံနဲ့ပတ်သက်လို့ဗာများပြောသွားပါတယ်
။ I strongly believe that in the case of what's happened in Myanmar it's devastating and we're taking aggressive steps and we know we need to do more.
Facebook က Sheryl Sandberg နဲ့ Twitter ကုမ္ပဏီတွေကတာဝန်ရှိသူတွေအထက်တော်မှာဘာတွေပြောဆိုသွားရဲဆိုတာသိရပါမယ်။ကချင်ပြည်နယ်စစ်ရက်တန့်ရေးဆန္ဒပြပွဲဦးဆောင်သူ၃ဦးကိုတပ်ကတရားစွဲထားတာဒီကနေ့စပြီးအမှုစစ်ဖို့ရှိနေချင်းအကျိုးဆောင်ရှိနေတဲ့ဆက်သွယ်မြန်းမြန်းထားတာနဲ့မြန်မာနဲ့အမေရိကန်ကြားပူးပေါင်းလို့ဆောင်ထားတဲ့ကိစ္စရပ်တစ်ခုကြောင့်ပြောဖို့ရှိတယ်လို့မြန်မာအင်းကြီးချင်းအိန္ဒိယနဲ့အမေရိကန်နိုင်ငံတို့ကြားဆက်ဆံရေးလက်ရှိအခြေအနေနဲ့ရှေ့အလားလာသိရမှာပါ။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အင်္ဂလိပ်စာသင်ခန်းစာစတဲ့မနက်ခင်းပုံမှန်အစီအစဉ်တွေနဲ့အတူတရင်ပတ်စင်ကဏ္ဍတွေဖြင့်ဥကြော်ဇန်သားရဲ့မြန်မာရေးဥမှချက်နဲ့သူယုံကြည်ရအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်ဇန်သားနဲ့ကိုဇော်ဝင်းလိုက်ပြောပြပါပါမယ်ခင်ဗျာ
။ American ပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်ရွေးချယ်ခံ Brett Kavanaugh ကတရားစီရင်ရေးဟာသမ္မတရဲ့ဩဇာအာဏာလက်အောက်ကလွတ်ကင်းစီမယ်လို့အထက်လွှတ်တော်တရားရေးကော်မတီစစ်မှောက်ဗိုလ်ထုနေကထွက်ဆိုသွားပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်အတီးပြုတ်ခံရရင်သူကအမည်စရင်တင်သွင်းရေးချယ်ခဲ့သူသမ္မတထရမ့်ရဲ့အမြင်သဘောထားတွေအကျိုးစီးပွားတွေဘက်ကိုတင်းညွတ်မှမဟုတ်ကြောင်းအမှတ်ခံနိုင်ကြလားလို့ဥတာပြည်နယ် Republican အမတ် Orrin Hatch မိကုံကိုပြန်ဖြေရမှာအသက်53နှစ်အရွယ်ကာဗာနော့ကသူဟာလွတ်လပ်တဲ့တရားသူကြီးတယောက်ဖြစ်တယ်ဖွဲ့စည်းပုံအခြေခံဥပဒေကိုသာစစ်ဆေးခံဖို့လိုတယ်ဥပဒေအတိုင်းလိုက်နာဆောင်ရွက်ဖို့သာတာဝန်ရှိတယ်လို့ပြောကြားသွားပါတယ်ဖွဲ့စည်းပုံဥပဒေရဲ့အထက်မှာဘယ်သူမှမရှိဘူးခင်ဗျားအစိုးရအဖွဲ့ထဲမှာဘယ်ယာထုဘယ်အစင်တမ်းပဲဖြစ်ဖြစ်ဥပဒေစိမောက်မှာတော့ဓာတ်မှုပဲဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လက်ရှိသမ္မတတူဟာကျန်းနိုင်ငံသားတွေလိုပဲဥပဒေအရဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးမှုကိုဖြေကျထွက်ဆိုရမယ်လားမထွက်ဆိုရဘူးလားဆိုတဲ့ကိစ္စကိုတော့ဒါဟာလက်တွေ့မဆန်တဲ့မေးခွန်းဖြစ်တယ်ဆိုပြီးဖြစ်ဆိုဖို့ငြင်းဆန်တော့ပါတယ်။အခုအချိန်ကရွေးကောက်ပွဲကာလဒေါ်နယ်ထရမ့်ရဲ့မဲဆွဲခဲ့သူတွေရုရှားနဲ့ဆက်သွယ်ခဲ့တဲ့ဆိုတဲ့ဆူဆွဲချက်ကိုရောဘတ်မူလာအဖွဲ့ကစုံစမ်းစစ်ဆေးနေခြင်းဖြစ်ပါတယ်။
နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်တပ်တန်းဝဲရွေးကောက်ပွဲတွေမှာပြည်ပကဝင်ရောက်နောက်ဆက်မဲ့သူတွေကိုဖော်ထုတ်နိုင်မှုသူတို့အနေနဲ့အပြင်းထန်ကြိုးစားနေကြောင်း Facebook နဲ့ Twitter လူမှုကွန်ရက်ကုမ္ပဏီအကြီးအကဲတွေကလွတ်တော်မှာပုံထိုးနေကပြုလုပ်တဲ့ကြားနာမှုနှစ်ခုအတွင်းပြောကြားလိုက်ကြပါတယ်။ Facebook လူမှုကွန်ရက်ကုမ္ပဏီရဲ့လုပ်ငန်းလည်ပတ်မှုဆိုင်ရာအရာရှိချုပ် Sheryl Sandberg ကတော့နာမည်လိမ်နေတဲ့အကောင့်အတူတွေဖွင့်သူတန်းပေါင်းများစွာကိုသူတို့အနေနဲ့ပိတ်ပင်တားဆီးနေပြီးအထူးရောင်သတင်းဖြန့်ချိမှုတွေကိုလည်းအောင်မြင်စွာဟန့်တားနေနိုင်ကြောင်းအထက်လွှတ်တော်ထောက်လိုင်းကော်မတီရှေ့မှာထွက်ဆိုခဲ့ပါတယ်။မကြသေးခင်ကပြုလုပ်ခဲ့တဲ့ကုမ္ပဏီရဲ့လုံဆောင်မှုတွေဟာလည်းအကျိုးဖြစ်ထွန်းလာနေကြောင်းဒါပေမဲ့ဒီကိစ္စကိုသူတို့ကြီးပဲလုံဆောင်လို့မရနိုင်ကြောင်းပြောပါတယ်။အမေရိကန်ရွက်ကောက်ပွဲတွေမှာနောက်ထပ်ဝင်ရောက်နောက်ဆက်လို့မရနိုင်အောင် Facebook အနေနဲ့အရက်တပ်ဖွဲ့အပါအဝင်လုပ်ငန်းနယ်ပယ်တူတူတွေအစိုးရတွေနဲ့လက်တွဲပြီးထပ်ပေါ်လာတဲ့ချင်းချမှုတွေနဲ့ဆိုင်တဲ့သတင်းအချက်လက်တွေမျှဝေလှုပ်ဆောင်နေကြောင်းလဲ Sheryl Sandberg ကပြောပါတယ် Twitter လိုမျိုးကိုယ့်ရဲ့ကုမ္ပဏီအကြီးအကဲ Jack Dorsey ကတော့သူတို့ကုမ္ပဏီအနေနဲ့နိုင်ငံခြားကထိုးဖောက်ဝင်ရောက်လာသူတွေကိုဟန်တားဖို့အဆင်သင့်မရှိနေကြောင်းဒါပေမဲ့ account to ဖွင့်သူတွေဖွင့်လာတွေနဲ့ပြပရဲ့လွှမ်းမိုးလာမှုတွေကိုအတတ်နိုင်ဆုံးစူးစမ်းဟန်တားနေကြောင်းထွက်ဆိုခဲ့ပါတယ်
အီဂျစ်နိုင်ငံကိုစီးရီးအထောက်အပံ့ဒေါ်လာသန်းရန်တန့်ချီပြီးထပ်ဆောင်ပေးဖို့လိုရဟာမှန်ကန်တဲ့လိုရဖြစ်တဲ့ပြည်ကနေနှစ်တွင်းအီဂျစ်နိုင်ငံဟာအကြမ်းဖက်ဆန့်ကျင်တံမြန်တိုက်ဖျက်ရေးနဲ့လူ့အခွင့်အရေးအခြေအနေတိုးတက်မှုတို့ချီးစီးခဲ့တယ်လို့ဒေါ်နယ်ထရမ့်အစိုးရကပြောကြားလိုက်ပါတယ်။နိုင်ငံအကျိုးလူလုံခြုံရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးရည်မှန်းချက်တွေအတွက်နိုင်ငံအကြဆက်ဆံရေးပုံမှုခိုင်မာအောင်ပြည်ရဲနှစ်တွင်းအီဂျစ်အစိုးရနဲ့နီးနီးကပ်ကပ်ဆောင်ရွက်ခဲ့တယ်လို့အမေရိကန်နိုင်ငံရေးကြားရေးအရာရှိသူကဗီဒီယိုကိုပြောခဲ့တာပါ။ Egypt $900 dollar sambang tatong ne natang sakne banaye ne ka 92 thapang we dollar 1955 thapang bu nangan yae unyi ga lema yit thol lai bi lo so ba de a chen phat tai phye ye Egypt nangan ye juban mu Egypt nangan si bwa ye phun phyo mu ne outcho ye sne kaum mon mu lo de le American ga selat a pe twa ma lo so ba de da ba mai Egypt nangan asu ya lu phye ma tan selat tu de aw kaum mon lu phu lo lu at de lo American asu ya ga tat mat thaw ba de
American Teletor Ma, Juma Kenyama, Sato Kampu, Missin, Tin Twin Cantare, a Teletor Maha, John Kalha, Putuniga, Gentisa, Jinsu La Biro, a deep Chitawabi, Tajonle, John Kaline, a Teletor Ma, Jimbali, Shide, Brett Gabanogo, Nangano Dianjo, Diatu GP, Kayima, Republican Becani, Chimi, Takame, Bina, no Matibale, a Tecona Sachoni, Shide, John Kalha, Arizona Bine, a Teletor Ma, Dupi, Putuni Mabe, a Teletor Ma, Gentisa, Jinsu La Dava, Teletor Yokata Pi Tawan Yuare, Tutamara, Mike Panska, Chanting, Bigger, Chipare, American and Ilokama to move two chars on it, Catalima Padia, Lanzin, and Sanchin, Bia Digere, a Tinkia, a Teletoma, John McCainyama, a Sato Wiola, John Cargaro, Republican, the Amyazu, and Nayatare, a Teletoma, she also posted Nangay and Shidu Pi, Wiola, Chipare, Ama Uyetia, a Tishi, a Teletoma, John McCain, the Shit, and Shashi, and Adame, Republican Party Gang, Nazeta U, Democrat.
ပြည်ရေးအမေရိကန်တမ်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေပြီးတော့9:00နာရီထိတိုင်းထုံမီတာ36.6kHz ကိုတုံတုံက95မီတာ40kHz ခွန်လေးရှိတုံညာတိုင်းထုံမီတာ41kHz ချောက်ကျင့်5တုံညာနဲ့ဒုတိယနာရီဝယ်မှာတိုင်းလက်မီတာ190kHz တင်9ခွန်5ရုပ်ကနေထုတ်လွှင့်ပေးနေပါတယ်။မနက်7:00နာရီကနေ9:00နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့
ဝါရှင်တန်မြို့တော်ဗီဝေဒင်းကိုဆက်လက်ကြည့်နေပါတယ်။ရိုက်ဒါသဒင်းထောက်ကိုပါလုံးနဲ့ကိုကျော်စုဦးဟာထောင်နှံအပြစ်ပေးခံရမဲ့သူတွေမဟုတ်ဘဲလူခွင့်ရေးချိုးဖောက်မှုတွေနဲ့အစုလိုက်အပြုံလိုက်စပ်ဖြတ်မှုတွေကိုဖော်ထုတ်ဖို့ကြိုးစားသူတွေဖြစ်ဂုံပြူထိုက်သူတွေသာဖြစ်ကြောင်းသူတို့ပေါ်ထောင်နှံခွင့်နှစ်ပြစ်ဒဏ်ပေးလိုက်တဲ့တရားရုံးစီမံချက်ကိုပြန်လည်ပြင်ဆင်ပြီ ဒီကိစ္စကိုတရားရုံးချုပ်တရားသူကြီးအဖြစ်ရွေးချယ်ခံသတင်းထောက်တွေကိုတစ်ဖက်သက်တရားစွဲဆိုစီနာတွေမလုပ်ဖို့တောင်းဆိုကြောင်းသူရဲ့
မြန်မာစစ်တပ်ဟာခရီးရန်ဘာသာဝင်တိုင်းရင်းသားကချင်မျိုးနွယ်စုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေကိုနှိမ်ပါနှိမ့်စက်နေကြပဲလို့ယဟန်အမကာဒီနယ်ချားလ်စ်ဘူကပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေခံစားနေရတဲ့ဖြစ်ရဟာကမ္ဘာ့အလယ်မှာမြန်မာနိုင်ငံရဲ့ပုံရိပ်ကိုထိပါးစေတဲ့ဆိုးရွားတဲ့အမဲဆက်ဖြစ်တယ်လို့တန်ကိုရီးယားနိုင်ငံမှာကျင်းပတဲ့ညဉ့်ညံ့ရေးညီလာခံတစ်ခု Biobare, Kachimbina Dunga, Jiari, Bonje Kanapi, Milankona, Mildmidi, Arma Pujin Kanara, Piajoni, Chessi Kanara, Ditaga Yodarigo, Manshin Lin, Ludara, and Piet Tompu Kaniaja, Tangurian and Ganga, Catholic Decado Machimpare, Nilagango de Olajare, Ninja Yisaya, Johnchin Turigo, Charles.
ပိုကအခုနှစ်ဖေဖော်ဝါရီလနဲ့ဧပြီလတွေမှာမြန်မာစစ်တပ်ကလေကြောင်းစစ်ဆင်ရေးတွေပြုလုပ်ခဲ့တဲ့အတွက်ဒေသခံ9000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့လဲဆိုပါတယ်။ဘာသာကြားမုန်တီးရေးလုံဆောင်သူတွေကိုအုံချပြီးလွတ်လပ်စွာကိုယ်ကွယ်ဝင်ကိုထောက်ခံအားပေးသူတွေအပေါ်ထူးဆန်းတိုက်ခိုက်နေကြောင်းလဲကာဒီနယ်ချားစ်ဘိုကပြောပါတယ်။တိုင်းဒါလင်းနိုင်ငံအဖွဲ့အစည်းတွေန ha Pakistan ga Afghan pratipakha adun si aung Taliban thabun ni go myauk pe ni le so le so so jet twi si ga pi le naw ma nit ka anein song asin thi yuyun cha sin twa ga da phit par de Wonji Pompeo ne atu pu twa si u si chauk bo chauk ji Joseph Dunford le lite ba daw bi Pakistan nangan ja yi Wonji pyin Wunijo Emran Khan, Siujijo, Tunan Leve, Twisson Levare, Sunivo, Nepeslunga, Kamin Losan Tajavare.
Japan and Yam Bam Mujid and Nida Niago Chip, you be Pin A Chodama Chow Shi, and Nian to Kulu Dora Chow, American Bumibira, Tain Twa Yitanaga Jobare, Nalin Hajabrin, Menetona Loga, Japan and Yet, Hokkaido Jum. မြေအောင်27မိုင်လောက်မှာလုခတ်သွားတာလို့ဆိုပါတယ်ငလျင်လုတ်တဲ့နေရာဟာလူဦးရေ28နှစ်သိန်းနီးပါးရှိတဲ့တွမ်ဘာကိုမိုင်မြို့ရဲ့အရှိဘက်89မိုင်လောက်အကွာမှာလုတ်သွားကြတာဖြစ်ပြီးလူဦးရေ2000လောက်ရှိတဲ့စပိုရိုမြို့နယ်လေမိုင်40ကျော်လောက်ဝေးတယ်လို့ဆိုပါတယ်ငလျင်နဲ့ပတ်သက်တဲ့အချက်အလက်တွေစုစည်းပြီးဝန်ကြီးရုံးကိုအချိန်မီပို့နိုင်အောင်ဆွေးရကအရေးပေါ်ဆက်သွယ်ရေးဌာနတစ်ခုတခုဖွင့
Now, so you are the man and got a really good Joe Santa Nekuzo willing to be better. A good old Dan Salma is Leo Babi. A Yenzon or Kitchen Santa Jagons on Doo, Digging Yasabi, the Ian Sayam Jama. Kitchen Binema, Siboy, and Dan Yen Yoga Sanabia will go some season to Doo for Tamar Bagasu Sweatari at the Yamun at Yasu, Pigate Tanilanima, the Aduja, Songja Beer now, Digging Sabi of Musetomaba. Puma, Naya, and at Yasu Kanya to Doo Dega, Uso Janet, Colum Zongu, Juzon Shini, Umum Sign to Garo.
ဒီမှုကိုလုံးဝပဲဖြတ်ပြီးဖို့ဆက်ပြီးရှောက်လို့တော့မယ်လို့ပြောပါတယ်ဒီအချိန်နဲ့ပတ်သက်ပြီးမဆုမုံကဆက်သွယ်မိနေတဲ့အခါဥမုံဆိုင်သူကအခုလိုစပြောပါတယ်သူတို့နှစ်ယောက်ကိုဆက်မယ်အဲတေခံကိုရန်ဆက်ဖို့ဟောဆွဲချက်တင်ခံရတဲ့ဆိုတော့ကိုကစွဆွဲတာတွေမဟုတ်တဲ့အကြောင်းကိုကပုဖလိုရမှာပေါ့ကျွန်တော်တို့ဒီခုခံခြေပါခဲ့တဲ့လမ်းကြောင်းတစ်ချောက်ကြည့်လို့ရှင်သူတို့ကကျွန်တ ဒီအချိန်မျိုးဆိုပြီးတော့ကျွန်တော်တို့ဒီလိုခံယူခဲ့တယ်တို့မလို့သူတို့ကျွန်တော်ကဆွဲချက်တင်ခဲ့တယ်ဆိုတော့အဲ့ဒါတော့တရားရုံးအပိုင်းပေါ့အဲ့တော့ဒီတရားရုံးကဆွဲချက်တင်ခဲ့တယ်ဆိုတော့ချင်းချင်းပြောလို့ရှိရင်ကျွန်တော်တို့တိတ်ကောင်းသူ့ခြေစရာမလိုပဲအခြေအနေမှာရှိတယ်ဘာလို့လဲဆိုတော့ဒီအဲသူတို့ကဘုံမျိုးမျိုးဝင်နေတဲ့သူကသွဲခဲ့တာသွဲခဲ့တာပဲရှိတာသူအနေနဲ့ဒီ balance of proof လုပ်နိုင်ခဲ့တဲ့တတိယမှာမတင်ပြခဲ့ဘူးသူကပြောရဲပဲရှိတာဆိုတော့ကျွန်တော်အနေနဲ့ကတော့ဒါအလို့ဆယ်အခြေအနေကလုံးဝအပြစ်မရှိဘဲနဲ့ဆွဲချက်တင်ခံရရတယ်ဆိုတော့ကျွန်တော်စစ်သွားရင်လည်းကျွန်တော်ဒီတကယ်မြင့်မြင့်အောက်ချိန်မှာဖြစ်ဖြစ်ခဲ့တဲ့ကိစ္စတွေကိုအပြစ်ပြက်ဆဲမှာတကယ်ပါဝင်ခဲ့တဲ့သူတွေကျွန်တော်တို့ခံပြနေနဲ့အဲစစ်ဆေးသွားဖို့တော့စီစဉ်ရှိတယ်တော့ကျွန်တော
ဟုတ်ကဲ့ကျော်အခုဒီဒုတိယဗိုလ်မှူးကြီးမြို့မြို့ဘက်ကလည်းသူတင်ထားတဲ့တက်သေးတွေလည်းရှိတယ်ဒါပေမဲ့အခုပြီးခဲ့တဲ့ရုံးချင်းတွေတော့ကသူကိုယ်တိုင်မလာပဲကိုယ်စားလှယ်လဲလွှဲပြီးတော့မှလာနေတဲ့အနေထားလည်းရှိတော့သူတို့ဘက်ကနေပြီးတော့တင်သွင်းတဲ့တက်သေးတွေဘက်ကလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးသိရှိခဲ့တဲ့အနေမှုတွေလည်းရှိတော့ဆရာကဒီအစွဲခံရတဲ့သူတွေဘက်ကလိုက်ပါပေး
ကျွန်တော်တို့အလိုပဲခံယူထားတယ်အဲ့ဒါကြောင့်မို့ကျွန်တော်ဒီဆွဲချက်နဲ့ပတ်သက်ပြီးမှလည်းအပေါ်ယုံကိုဆက်ဖို့အခြေအနေလည်းရှိပါတယ်ဒါပေမဲ့လို့ဂျုံချင်းကတာကတ်နေတော့ခါကျတော့ဒီအပေါ်ယုံကိုကျွန်တော်မတင်မီလေးအချိန်မှသူတို့စစ်ရမယ့်အခြေအနေဖြစ်ပေါ်လာတာအဲ့လိုလည်းရှိပါတယ်အဲ့တော့ဒီစစ်ပြီးနောက်မှာပဲဖြစ်ဖြစ်ကျွန်တော်ကဒီအပိတအမိတ်မချသေးဘူးဆိုတော့ကျွန်တော်ဒီဖက်ချက်အမိတ်ကိုဒီတုံတရာဆွဲချက်အတွက်ပဲဖြစ်ဖို့တင့်တော့အောင်မှာပါခုလေ
ဟုတ်ကဲ့ပြီးခဲ့တော့ကဒီရက်ပိုင်းကပဲဆွဲချက်တင်တာကိုလက်ခံမှုဆုံးဖြတ်လိုက်တယ်ဆိုတော့ကြာသာပတေးနေ့မှာဒီလိုမျိုးစပြီးတော့စစ်မယ်ဆိုတော့ဆရာတို့ဘက်ကအဓိကဘာလို့များပြင်ဆင်ထားတာတွေရှိပါလဲဒါပထမဆုံးအကြိမ်ဒီဆွဲချက်တင်မှုလက်ခံလိုက်တဲ့နောက်စပြီးတော့စစ်မယ်အပေါ်မှာပေါ့နော
်ကျွန်တော်တို့အလုံးပြင်ဆင်ထားပြီးသားပါဒီသူ့အနေနဲ့ချက်ချင်းဆက်မယ်ဆိုရင်လည်းကျွန်တော်တို့အဆင်တင်မယ်တို့မဲ့လို့ဟိုတရားခံအနေနဲ့ကျွန်တော်တို့ဒီကိုလွန်းစောင်းမကိုဆွဲချက်တို့စစ်အခက်ခံရတာနဲ့ပတ်သက်ပြီးမှကျွန်တော်တို့ရှိမှပြဿနာမရှိဘူးတို့မလို့ခုနပြောတဲ့ဆွဲချက်ကိုကျွန်တော်တို့ကဒီအပေါ်ရုံးကိုပြင်ဆင်မှုအမြန်မတင်နိုင်သေးတာကိုတော့ကျွန်တော်နည်းနည်းလေးအခက်ကြုံနေတာပေါ့ကိုလို့ဆယ်ရတော့
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးအနေနဲ့ပါအဲ့တော့ဆရာတို့အခုဒီပုံမှန်900နဲ့ဆွဲဆိုထားတဲ့အမှုပေါ့နော်တကယ်လို့ဒီပြစ်မှုဟိုစာဖြစ်တယ်ဆိုလို့ရှိရင်လည်းဒီပြစ်ဒဏ်ကြီးလည်းရှိတဲ့ခါကျတော့ဆရာတို့ဒီအမှုနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်ထားတာရှိပါလဲရှင
်အဲ့ဒါကကျွန်တော်ထင်တာကဒီတရားရုံးနဲ့တရားသူကြီးပေါ်မှာဒီတက်ဘလောက်တီသူအနေနဲ့သုံးသပ်နိုင်မယ်ဆိုတာမို့ဒီကျွန်တော်တို့ကတော့ဒ ဒီပြခန်းအနေနဲ့ဆက်ဆွဲခံထားရတာမှာပဲပြီးတော့ပြစ်နေပတ်သက်လာဒါလုံးဝပြစ်မရှိဘူးဆိုပြီးမှကျွန်တော်တို့အမေရန်ထုတ်ရှိသွားမှာပဲအဲ့တော့ဒီတရားသူကြီးအနေနဲ့ဒီဖိမ်ဖဲဘလော့ဖြစ်မယ်ဒီသူ့အနေနဲ့
ဆွဲချက်တင်ခံထားရသေးတဲ့အချိန်တွေပဲဖြစ်တယ်လို့ကျွန်တော်အလောက်ပဲပြောချင်တယ်။ရှင်နေကြီးဦးမုံဆိုင်သူပါစစ်ပွဲရတဲ့ရေဆန္ဒပြပွဲကိုဦးဆောင်စစ်စင်သူဦးစောကြက်ကိုလုံးဆောင်နဲ့ဒေါ်နံဘူးတို့ပေါ်ဆွဲချက်တင်တာဟာမခိုင်လူနာကြောင့်အမှုကိုပတ်လပ်ပြီးပို့ခိုင်ခံရှင်တွေကတင်ပြလျှောက်ထားသေးပေမယ့်ပြည်နယ်တရားလို့တော့ကပယ်ချပါတယ်။အမှုရင်ဆိုင်နေရသူ၃ဦးဟာလောလောဆယ်မှာအ အခုဆက်ပြီးတော့Facebook နဲ့Twitter ကတာဝန်ရှိသူတွေဘာပြောသလဲဆိုတာကြည့်အောင်ပါအကြံပေးလို့ရတဲ့ကိုအားပေးလုံးဆောင်နေတဲ့အကောင့်တွေကို Facebook ကစစ်ဆေးဖော်ထုတ်နေပြီးဒီမှာနိုင်ငံနဲ့ပတ်သက်လို့ပုံမှုဆောင်ရွက်နိုင်အောင်လုပ်ဆောင်ရွက်ကြောင်း Facebook လုပ်ငန်းလက်ပတ်မှုဆိုင်ရာအရာရှိချုပ်CEO ရှော်ရိုက်ဆန်ဘတ်ကဘလူးနေအမေရိကန်ထက်လွတ်တော်ဂျာနာပွဲအတွင်းပြောသွားပါတယ်ဒေါက်တာမျိုးသက်ကပြောဆိုပြောပါမယ်
အမေရိကန်နဲ့ဗြိတိန်အပါအဝင်ကမ္ဘာတဝန်းကနိုင်ငံအတော်များများမှာမမှန်သတင်းဖြန့်ချိတဲ့လှုပ်ရှားမှုတွေနဲ့ဆက်နွယ်နေတဲ့ Facebook အကောင့်တွေ၊ Instagram အကောင့်တွေကို Facebook ကနေပိတ်ပစ်ခဲ့တာဖြစ်ပါတယ်။ဒီထက်မှာအီရန်နဲ့ရုရှားအပြင်မြန်မာနိုင်ငံကအကောင့်တွေပါပါဝင်တဲ့အကြောင်း
As these past few weeks and months have shown, this work is starting to pay off. And just last week, we took down 58 pages and accounts from Myanmar, many of which were... Facebook စာမျက်နှာနဲ့အကောင့်36ခုကိုအယောင်ဆောင်မှုမှန်နဲ့ဗျူဟာချလုဆောင်မှုတွေ့ရတဲ့အတွက်ပိတ်ပင်နိုင်ခဲ့ပါတယ်။အခုလာမှာအီရန်မှာဖွင့်ထားတဲ့Facebook စာမျက်နှာနဲ့အကောင့်650ဘောင်းကိုပိတ်ပင်နိုင်ခဲ့ပြီးရုရှားမှာဖွင့်ထားတဲ့Facebook တွေကိုလည်းပိတ်ပင်နိုင်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပဲFacebook အနေနဲ့မြန်မာပြည်မှာဖွင့်ထားတဲ့Facebook စာမျက်နှာနဲ့အကောင့်59ခုကိုပိတ်ပင်နိုင်ခ
့ရပါတယ
်မြန်မာနိုင်ငံမှာ Facebook ကိုအသုံးပြုပြီးရည်ရွယ်ချက်ရှိရှိနဲ့အမုန်းတရားတွေဖြန့်ဝေနေတာဟာတိတ်ကိုကြီးမားတဲ့အန္တရာယ်ဖြစ်လာနေတယ်လို့ကုလသမဂ္ဂကသတိပေးခဲ့တယ်လို့အမုန်းတရားဖြန့်ဝေမှုတွေကို Facebook ဘက်ကစနစ်တကျစောင့်ကြည့်ပိတ်ပင်တားဆီးပေးဖို့နဲ့ထိထိရောက်ရောက်ကင်ကွယ်ဖြေရှင်းပေးဖို့အတွက်မြန်မာအရက်ဖက်အဖွဲ့အစည်းတွေရဲ့ဒီဇိုင်းမမတောင်းဆိုမှုတွေကြောင့် Facebook အဖွဲ့ကတာဝန်ရှိသူတွေဟာမြန်မာနိုင်ငံတည်းဂျူလာထဲမှာလာရောက်ဆွေးနွေးခဲ့ကြပါတယ်။ဩဂုတ်လ28ရက်နေ့မှာကုလသမဂ္ဂလူ့ခွင့်ကောင်စီကနေဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လိုက်ပါဝင်လုံခြုံရေးတာဝန်ခံအကြီးအကဲ6ယောက်တို့ဟာလူ့ခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့တက်တွေတွေရှိတယ်လို့အစိုးရခန်းစားထုတ်ပြန်ခဲ့တဲ့နောက်အဲ့ဒီနေ့မှာပဲ Facebook ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook အကောင့်အပါအဝင်လူပေါင်း12တန်းလောက် follow လုပ်ထားတဲ့ Facebook အကောင့်18ခု Instagram အကောင့်တစ်ခုနဲ့ Facebook စာမျက်နှာ52ခုတို့ကိုဖယ်ရှားပစ်လိုက်ပြီးဖြစ်ကြောင်းကြေညာခဲ့တာပါ Facebook ကပိတ်ပစ်ခဲ့တဲ့မြန်မာနိုင်ငံကအကောင့်တွေထဲမှာ January လတုန်းကအရှင်ဝိရသူရဲ့အကောင့်ကိုပိတ်ပစ်ခဲ့တာဖြစ်ပြီးအဲ့ဒီ Facebook စာမျက်နှာမှာမွတ်စလင်တွေနဲ့ပတ်သက်ပြီးရန်လူမုန်းထားတဲ့ post တွေတင်နေတာဟာအမုန်းပွားစေတဲ့အတွက်ပိတ်ပစ်တယ်လို့ Facebook ပြောခွင့်ရကပြောခဲ့တာပါအခုချိန်ထိ Facebook ကနေမြန်မာနိုင်ငံအတွက်အရေးယူထားတဲ့အထက်မှာလူခွင့်ချိုးဖောက်မှုနဲ့ဆက်နွယ်တဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်း20အကောင့်တွေကိုပိတ်ပစ်ခဲ့တယ်လို့မမှန်မကန်လုံဆောင်မှုတွေတွေ့ရတဲ့အတွက်ပိတ်ပစ်ခဲ့တဲ့အကောင့်က12ခုနဲ့စာမျက်နှာ46ခုရှိကြောင်းလဲ Facebook ကပြောပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တက်မတော်ခေါင်းဆောင်တချို့ရဲ့ Facebook အကောင့်တွေကိုပိတ်ပင်တာဟာမြန်မာလူ့အဖွဲ့အစည်းတွင်သဘောထားကွဲလွဲချက်တွေပိုပြီးကြီးထွားအောင်လုပ်တယ်လို့ဖြစ်စေလိမ့်မယ်လို့ပြန်ကြားရေးဝန်ကြီးဟောင်းဦးရထွတ်ကပြောခဲ့တယ်လို့အပိတ်ပင်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီး Facebook ရဲ့စီးနင်းတွေအပေါ်မှာမြန်မာအစိုးရပြောခွင့်ရဦးစော်ထေးကမင်းငွန်းတွေထုတ်ခဲ့တာပါ။အခုလို Facebook ကုမ္ပဏီကနေအကောင့်တွေကိုဖယ်ရှားတာဟာ ဒီကိစ္စကိုအတုံးပြုပြီးရွေးချယ်ရှိရှိနဲ့အမုန်းတရားတွေဖြန့်ဝင်နေတဲ့ဆိုတော့ကြာသာဖေ့စ်ဘွတ်ကိုအသုံးပြုပြီးရွေးချယ်ရှိရှိနဲ့အမုန်းတရားတွေဖြန့်ဝင်နေတဲ့ဆိုတော့ကြာသာဖေ့စ်ဘွတ်ကိုအသုံးပြုပြီးရွေးချယ်ရှိရှိနဲ့အမုန်းတရားတွေဖြန့်ဝင်နေတဲ့ဆိုတော့ကြာသာဖေ့စ်ဘွတ်ကိုအသုံးပြုပြီးရွေးချယ်ရှိရှိနဲ့အမုန်းတရားတွေဖြန့်ဝင်နေတဲ့ဆိုတော့ကြာသာဖေ့
legal
obligation. Facebook
CEO, Musa Yashi Joe Upchete, Charlie Sandbergale, Dunine, Kanga Mama Jungji Jao, Jana Wema, Janne Pija Kebari.
I strongly believe that in the case of what's happened in Myanmar, it's devastating. And we're taking aggressive steps, and we know we need to do more. Probably the most important thing we've done is ramped up our ability to review reports in
Burma.ရှင်မနေနဲ့ဒါကိုခိုင်မာယုံကြည်ပါတယ်မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တာကတိတ်ကိုဆွေးပါလာပါတယ်ဒါကြောင့်ရှင်မတို့ကတင်းတင်းကြပ်ကြပ်ခြေလှမ်းတွေကိုယူနေပါပြီဒါထက်ပိုလှုပ်ဆောင်မှုလိုတယ်ဆိုတာကိုရှင်မတို့သိပါတယ်ရှင်မတို့အနေနဲ့အရေးကြီးဆုံးလှုပ်ဆောင်နိုင်ခဲ့တာကတော့မြန်မာဘာသာနဲ့သတင်းတွေကိုဖတ်နိုင်မှု
အာတူဘီလှုပ်ဆောင်ခဲ့တာပဲဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံတွင်အမုန်းစကားတွေသတင်းမှားတွေကိုဖေ့စ်ဘွတ်ပေါ်ကနေဖြန့်ဝေတာအတွက်တိုးမြင့်အရေးယူဆောင်ရွက်တာဖြစ်တယ်လို့ဖေ့စ်ဘွတ်ကဂျွန်လာထဲမှာပဲမြန်မာဘာသာတက်ကြွသူ60ကျော်ကိုခန့်ထားပြီးဆောင်ရွက်ခဲ့တဲ့အတွက်ဒီလိုအကောင့်မျိုးတွေကိုနှီးပညာကောင်းကောင်းနဲ့ဟောထုတ်လာနိုင်တာဖြစ်ကြောင်းလည်းပြောပါတယ်။အခုအထက်လ ရှိရှိနဲ့အမုန်းတရားပြန်ပေါင်းအောင်လုံမှုအပါအဝင်ဆိုရှယ်မီဒီယာကိုတုံးပြီးငါးနိုင်ကြာစစ်စစ်မိမန်တာကိုခံခဲ့ရတယ်လို့ဒါဟာဆိုရှယ်မီဒီယာမှာအကြီးအကျယ်ဆုံးသောကြားနာစစ်စစ်ပွဲတစ်ခုလည်းဖြစ်ပါတယ်။
စစ်တွင်းကာလဒေါက်ကင်မျိုးတဲ့ပါစစ်တွင်းကာလတွေကမြန်မာနိုင်ငံမှာပျောက်ဆုံးနေတဲ့အမေရိကန်စစ်မှုဒဏ်တွေရဲ့ယုံကျွန်းတွေကိုရှာဖွေတာမှာစုစုပေါင်း12ဦးရဲ့ယုံကျွန်းတွေကိုရှာဖွေတွေ့ရှိစစ်ဆေးဖော်ထုတ်ပြီးတော့သက်ဆိုင်ရာအမေရိကန်မိသားစုတွေစီပြန်အနှင်းထားနိုင်ပြီလို့အမေရိကန်ကာကွယ်ရေးဌာနစစ်တုံးပန်းနဲ့စစ်တွင်းပျောက်ဆုံးစီးမှုသူများပြန်လည်ရှာဖွေရေးနဲ့စစ်ဆေ
And we did field work for a year, a full year.
ကျွန်တော်တို့2004ခုနှစ်မှာကွင်းစင်းရှောက်ဖွေတဲ့အလုပ်ကိုစတင်ခဲ့ပါတယ်။တနှစ်ပတ်လုံးကျွန်တော်တို့ရှောက်ဖွေရေးတွေလုပ်ပါတယ်။အဲဒီနောက်မြန်မာနိုင်ငံကကျွန်တော်တို့လုပ်ငန်းတွေကိုဆက်ပြီးလုပ်ကံခွင့်မပေးတဲ့အတွက်ကျုပ်ကျင်းတွေရှာနေတဲ့ကျွန်တော်တို့လုပ်တွေကိုနှစ်ပေါင်းများစွာရပ်ဆိုင်လိုက်ရပါတယ်။2012ခုနှစ်မှာကျွန်တော်တို့မြန်မာနိုင်ငံပြန်သွားပြီးမြန်မာစစ်တပ်အရာရှိတွေနဲ့တွေ့ပါတယ်။သူတို့တွေကကျွန်တော်တို့ရှောက်ဖွေရေးအလုပ်တွေကိုပြန်စဖို့ခွင့်ပြုပါတယ်။အဲဒီအချိန်ကစပြီးကျွန်တော်တို့ပုံမှန်ရှောက်ဖွေရေးလုပ်ငန်းတွေဖြစ်တဲ့ဆုံးရစစ်စီတာတချို့နေရာတွေမှာတူဖော်တာစတာတွေလုပ်ပါတယ်အခုချိန်ဒီကျွန်တော်တို့ရှာဖွေတွေ့ရှိတာဆိုရင်မြန်မာနိုင်ငံမှာပျောက်ဆုံးသွားတဲ့အမေရိကန်စစ်မှုထမ်း12ယောက်ရဲ့ရုပ်ကျွန်းတွေဖြစ်ပါတယ
်အဲ့တော့ဒုတိယကမ္ဘာစစ်ကာလအတွင်းမှာဒီကချင်ပြည်နယ်မှာပေါ့နော်ဖက်စစ်ဂျပန်တွေဘက်ကနေပြီးတော့ပေါ့နော်ပစ်ချလို့ဆိုပြီးတော့ဒီမြန်မာနိုင်ငံဘက်ခြမ်းကိုပြတ်ကျခဲ့တဲ့အမေရိကန်တိုက်လေယာဉ်တွေနောက်စစ်လေရင်နေပေါ့လေအဲ့ဒီအမြောက်အများလေးရှိတယ်လို့ကျမတို့ကြားသိရပါတယ်အဲ့တော့မြန်မာနိုင်ငံထဲမှာပျောက်ဆုံးနေတဲ့အမေရိကန်စစ်မှုထမ်းအရေးအတွက်ဘယ်လောက်ရှိမလဲလို့ခန့်မှန်းပါလဲရှင
် We're missing several hundred men that could be in Myanmar
အဲ့ဒီကဘာစစ်တင်းကာလာမြန်မာနိုင်ငံထဲမှာပျောက်ဆုံးနေတဲ့အမေရိကန်စစ်မှုထမ်းပေါင်းရာနဲ့ချီပြီးရှိနေပါတယ်ပျောက်ဆုံးနေတဲ့စစ်မှုထမ်းအများစုဟာအိန္ဒိယနဲ့တရုတ်နိုင်ငံကြားမြန်မာတဲ့တောင်တန်းတွေပေါ်မှာလေရင်ကြံတန်းရမှာပြတ်ကျတဲ့အထဲပါသွားသူတွေပါအမေရိကန်လေယာဉ်များပြားဟာအိန္ဒိယမြန်မာနဲ့တရုတ်နိုင်ငံတွေမှာပြတ်ကျခဲ့ကြတာပါအဲတော့ပျောက်နေတဲ့ရာနဲ့ချီတဲ့အမေရိကန်စစ်မှုထမ်းတွေရဲ့ယူကျင်းတွေဟာအိန္ဒိယဘက်မှာလားမြန်မာဘက်မှာလားတရုတ်နိုင်ငံထဲမှာလားအတိအကျကျွန်တော်တို့သိရဖို့ခက်ပါတယ်ရှာဖွေရင်းတွေ့လာမှသာပြောနိုင်မှာပ
ါဟုတ်ကဲ့အခုလို့ဒီစစ်တွင်းကာလမှာပျောက်ဆုံးသွားတဲ့အမေရိကန်စစ်မှုထမ်းတွေရဲ့ယူကျင်းတွေကိုသက်ဆိုင်တဲ့မိသားစုတွေစီကိုအရောက်ပြန်ပို့ပေးတာနောက်သူတို့ရဲ့ရုပ်လောင်းတွေရုပ်ကျွင်းတွေကိုပြန်ပြီးတော့ဗောလေအမေရိကန်ပြည်ထောင်စုကိုပြန်ပြီးတော့တည်ယူတာနိုင်ငံအတွက်ဘယ်လောက်အရေးကြီးပါလဲရှင
် In the United States it's considered to be very important that we not leave our military personnel behind when
တောင်ဝန်ထမ်းဆောင်နေခြင်းကာလအတွင်းသက်ဆွန်သွားတဲ့စစ်မှုထမ်းတွေရဲ့ရုပ်လောင်းတွေကိုချမှတ်ထားခဲ့ဘူးဆိုတာအမေရိကန်ပြည်ထောင်စုအတွက်အင်မတန်အရေးကြီးပြီးအမြင့်ဆုံးဦးစားပေးဆောင်ရွက်တဲ့ကိစ္စပါကျွန်တော်တို့ဖွဲ့စည်းဟာဒုတိယကမ္ဘာစစ်နဲ့ကိုရီးယားဗီယက်နမ်စစ်ပွဲကာလတွေမှာပျောက်ဆုံးသွားတဲ့ American Simu Danui, Yo Longu, Lilan Shop, we would that Positarawa. General Arlo, Chain to Nyaji, you, Pimin Beman, Juza, Tobi, Sid Drinkala, Yosun Dore, Simu Danui, Eugene, Janabu, Song anybody. The Gago, Jima, Jebian, Lulachapari. The Kawaluma, Shinide, Yosun, the American Simu Dan Mount, Bone Down, Loga, Eugene, General Juza, B, a Sam of Jet, Bianle, Shop, we need our.
Eroku, D, Leshim Yamanang and Emma.
This mission is totally a humanitarian mission.
ကျွန်တော်တို့ရှာဖွေရေးလုပ်ငန်းတွေကိုလက်ခံထားတဲ့နိုင်ငံအများစုအနေနဲ့လည်းကျွန်တော်တို့စစ်မှုထမ်းတွေရဲ့ယုံကျေးတွေကိုမိသားစုရည်စီးပြန်လည်တည်ဆောင်ရလို့ရဟာလူသားချင်းစာနာမှုဆိုင်ရာစူးစမ်းအထောက်အပံ့ဖြစ်တဲ့ဆိုတာသူတို့နားလည်လက်ခံထားပါတယ်။မိုင်းအင်ဂျင်နိုင်မှာအမေရိကန်နိုင်ငံသားယုံကြည်မိုက်ပုံပေးရုံနဲ့တခြားအစီအမြင့်တာဝန်ရှိသူတွေဟာဗိုလ်လူတွေကပါကစ္စတန်မှာအစိုးရထိတ တွေတွေလည်းရှိပါတယ်ဒီထဲမှာအဓိကဖြစ်နေတာကအီရန်ရုရှားကနေရေနံနဲ့ဆီလနဲ့ပစ္စည်းတွေအိန္ဒိယကဝယ်နေတဲ့ကိစ္စပါအန်ဂျနာပက်စထရီတာရဲ့သတင်းလွှာကိုနားဆင်ကြည့်ပါအိန္ဒိယနဲ့အမေရိကန်ပြည်ထောင်စုအကြားအဆင့်မြင့်ဆွေးနွေးပွဲတွေမကြာခင်မှာလုပ်ဖို့ရှိပြီးအိန္ဒိယကအီရန်စီကနေရေနံဝယ်ယူနေတာနဲ့ရုရှားစီကနေဆီလနဲ့ပစ္စည်းဝယ်ယူနေတာတွေကိုရပ်ပစ်ဖို့အမေရိကန်ကအိန္ဒိယကိုဖိအားပေးပြောဆိုမဲ့ရေးကအဓိကအကြောင်းအရာတစ်ခုအဖြစ်ပါဝင်မှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့ကာဝေးဝန်ကြီးဂျင်မက်ဒစ်စ်တို့ဟာအိန္ဒိယနိုင်ငံသားရေးဝန်ကြီးဆူရှမာစဝရာဂျ်ကာဝေးဝန်ကြီးနမလာစီတာရမန်တို့နဲ့ကြာတာပရီနေ့ကျရင်နယူးဒေလီမှာဆွေးနွေးကြမှာပါဒီအစည်းအဝေးမှာအဓိကကိစ္စအရာတစ်ခုကတော့ကာဝေးဆိုင်ရာအဆင့်မြင့်နည်းပညာစနစ်တွေကိုအိန္ဒိယကအသုံးပြုနိုင်ရေးနဲ့စစ်ဘက်နေရာအကြားသတင်းအချက်အလက်တွေလုံခြုံမှုရှိရှိဖလှယ်နိုင်ရေးလမ်းဖောက်ပေးမယ်အဓိကသဘောတူညီချက်တရက်ကိုအခိုင်အမာပြင်ဆင်ကြဖို့ဖြစ်ပါတယ်။အိန္ဒိယနိုင်ငံကိုကာကွယ်ရေးဆိုင်ရာအဓိကလက်တွဲပေးနိုင်ငံဖြစ်2016ခုနှစ်မှာအမေရိကန်ကသတ်မှတ်လိုက်တာကြောင့်စစ်ဘက်ပူးပေါင်းဆောင်ရွက်ရေးမြင့်တင်ဖို့လမ်းပွင့်သွားတာပါ။ဒါပေမဲ့လည်းအခုအထက်တချို့ကရှိနေပါတယ်။ရုရှားနိုင်ငံနဲ့ကြီးမားတဲ့စစ်ဘက်ဆိုင်ရာအကြောင်းဝင်လုပ်တဲ့နိုင်ငံတွေကိုအမေရိကန်ကတန်ခတ်အရေးယူတာကနေကင်လွတ်ခွင့်ရဖို့အိန္ဒိယဘက်ကတွန်းအားပေးပါလိမ့်မယ်။ဒီကြောင့်ရန်ကာကွယ်ရေးဒေါ်လာ6ဘီလီယံတန်အဆင့်မြင့်စနစ်တရက်ကိုရုရှားစီကနေအိန္ဒိယကဝယ်ဖို့လုပ်နေတာပါ။ဒါပေမဲ့အိန္ဒိယကိုကင်းလွတ်ခွင့်ပေးမယ်ဆိုတဲ့အာမခံချက်မရှိဘူးလို့အိန္ဒိယကရုရှားစီကနေအဆင့်မြင့်ကာကွယ်ရေးစနစ်တွေဝယ်မယ်ဆိုရင်အမေရိကန်အနေနဲ့တိတ်ကိုစိုးရင်စရာဖြစ်လိမ့်မယ်လို့အမေရိကန်ကာကွယ်ရေးဌာနအာရှနဲ့ပစိဖိတ်ဒေသလုံခြုံရေးဆိုင်ရာလက်ထောက်ကာကွယ်ရေးဝန်ကြီးရန်ဒေါ်ရှရီဗာကနိုင်ငံဆွေးနွေးပွဲမလုပ်ခင်မှာပဲပြောထားပါတယ်။အဲဒီကြမှာပဲနိုင်ငံခြားကွာခြားချက်တွေကိုဖြေရှင်းရင်းနီလန်းရှာနိုင်မယ်လို့နယူးဒေလီအခြေဆိုင် observer သူတည်နာဘွယ်က harsh pent တို့လိုလေးလာသူတွေကအကောင်းမြင်ကြပါတယ
် you have to make this the deal breaker in indo us relationship won't have any purpose and i think mature mind
ဒီကိစ္စကို india american ဆက်ဆံရေးမှာအဓိကကိစ္စရတစ်ခုလို့သတ်မှတ်တာကဘလို့ရွယ်ချက်မှအထမြောက်စင်မှာမဟုတ်ပါဘူ
း iran russia တို့နဲ့စီးပွားရေးအဆက်ဆံလုပ်တဲ့နိုင်ငံတွေကို american ကစီးပွားရေးအရာတန်ခတ်အရေးယူမယ်ဆိုတာဟာအိန္ဒိယအတွက်စိုးရိမ်စရာဖြစ်တယ်လို့နယူးဒေလီအခြေဆိုင်မူဝါဒရေးရာသူတည်နာအဖွဲ့ကသူတည်တည်ဘာရတ်ခါနတ်ကပြောပါတယ
် That is the real problem. How far can you take this relationship when the you have
အဲ့ဒါတကယ်တတ်နာပါတန်ခါအရေးယူခံရမယ်ဆိုတဲ့ချိန်ချောက်မှုကအိန္ဒိယပေါ်လွှမ်းမိုးနေချိန်မှာဒီဆက်ဆံရေးကိုဘယ်အဆင့်အထိရောက်အောင်ဆွဲယူနိုင်မှာလဲဗျာ
ဝန်ကြီးပွန်ပေယိုနဲ့ဝန်ကြီးမက်ဒစ်တို့ဟာအိန္ဒိယခီးစဉ်တွင်ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လည်းပြည်ဆောင်မှုရှိပါတယ်အိန္ဒိယကိုမသွားခင်ပါကစ္စတန်ခီးစဉ်အတွင်းမှာတော့ဝန်ကြီးချုပ်အီမရန်ခန်နိုင်ငံသားဝန်ကြီးရှာမမူခရရှိတို့အပါအဝင်အစိုးရအဖွဲ့အစည်းအဝေးတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲတွေလုပ်ခဲ့ပါတယ်ခင်ဗျာဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီမှာဆန္ဒရှင်မင်းနဲ့၆နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့ဒေါ်တာဘိနစ်မနက်ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုအစီအစဉ်ဒုတိယပိုင်းကိုကီလိုဟတ်စ် 9339 9433 6159တို့အပြင်ကီလိုဟတ်စ် 1905ကနေပါတူချက်ထုတ်လွှင့်နေပါတယ်။ကုသပီနာဆရာမကမြန်မာနိုင်ငံအကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာရေးသားဖော်ပြတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်နဲ့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုလေ့လာရပါမယ်။အဲနောက်ထုတ်လွှင့်မယ့်မြန်မာရေးဆွေးနွေးချက်မှာပါတဲ့လူထုဘောဒါစစ်တမ်းတွေကိုဘယ်လောက်ထိယုံကြည်အားထားလို့ရတယ်လဲဆိုတော့ ਨੇ ပတ်သက်ပြီ
းညီနာပိုင်းရပြောမယ်ဆိုလို့ရှင်တော့များသောအားဖြင့်ဘောဒါမြေကောက်ခံတဲ့စစ်တမ်းတွေကဒီကိုအားထားလို့မရတော့ဘူးလို့ကျွန်တော်တော့ထင်တယ်
။တင်ပေါ်ဦးတင်မောင်တန်းနဲ့ဦးကျော်စံသားတို့တုံ့တဆွေးနွေးထားတာကိုစောင့်မျှော်နားဆင်ပါဒါပြင်သူယုံကြည်ရအစီအစဉ်ကိုလည်းထုတ်လွှင့်ပါမယ်ကိုရင်ဆုံးဒေါ်လာလတ်တန်းနဲ့ဦးကျော်စံသားတို့မူရင်းအာပုံပြက်ကောင်းထုတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ကိုနားဆင်ပါခင်ဗျာ
မြန်မာနိုင်ငံမှာလူမျိုးစုလိုက်စီးနှင်းဖယ်ရှားသူများဆိုရဲခေါင်းစဉ်နဲ့ The Wall Street Journal Editor ဘောတင်ပြလိုပါတယ်ဝါလုံးနိုင်ကျော်စုဦးတို့ကိုထောင်နှံခွင်နှင်းစီချမှတ်လိုက်ပါတယ်သူတို့ဟာရွှေဝက်အထောက်အထားဆိုရာတွေကိုရဲကပေးအပ်ပြီးထောင်ဖန်းခံခဲ့ရတဲ့သတင်းထုတ်တွေဖြစ်တယ်လို့ဆိုပါတယ်အထက်ကခိုင်လို့လုခရရတဲ့ဆိုတဲ့ရဲအရာရှိမိုးရနိုင်ကိုလည်းထောင်တန်းတစ်နှစ်ချမှတ်လိုက်ပါတယ်။ရိုဟင်ဂျာမုစလင်တွေပေါ်စစ်တပ်ရဲ့ရက်စက်နှိပ်ကွပ်မှုတွေကိုစစ်တပ်လွှမ်းမိုးခံမြန်မာအစိုးရကအရေးယူခဲ့တာပါ။သူတို့နှစ်ဦးဖော်ထုတ်တဲ့အင်းဒင်းရွာသား၁၀ဦးစက်ဖြတ်ခံရပုံကို Reuters သတင်းဌာနကဖော်ပြခဲ့ပါတယ်။တခြားသတင်းနောက်တွေလည်းအဲ့လိုသတင်းမျိုးရေးမှာကိုမြန်မာအစိုးရကဟန်တားကျင်တယ်ဆိုတာရှင်းနေပါတယ်။ကုလသမဂ္ဂစုံစမ်းစစ်ဆေးသမားတွေကမြန်မာထိုက်တန်းစစ်ဗိုလ်ချုပ်တချို့ကိုအစုလိုက်မတိုင်းကျင်နာရီအပါဝင်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအတွက်ညွန်ကြားခဲ့တယ်လို့ဆိုဆွဲပြီး ICC မှာ genocide ခေါ်လူမျိုးတုံးသက်ဖြတ်မှုနဲ့တုံတင်စစ်ဆေးဖို့တင်ပြထားပါတယ်။ဒါပေမဲ့ဒါကိုတရုတ်ကခုခံကာကွယ်ဖို့အချက်ပြနေပါတယ်။တစ်ဖက်ဆက်ဆွဆွဲမှုတွေဖိအားပေးမှုတွေဟာပြည်သနာပြည်လည်ရေးအတွက်အထောက်အကူမပြုထိုင်ဘူးလို့တရုတ်နိုင်ငံကြားရေးပြောခွင့်ရပြောကြားသွားတဲ့အကြောင်းကိုကဖော်ပြထားပါတယ်။စစ်ဗိုလ်ချုပ်တွေကရိုဟင်ဂျာတွေကိုအိမ်ပြန်လာခွင့်ပေးဖို့သူတို့ရဲ့လုံခြုံရေးအမခံဖို့ညှင်းဆန်ကြပါတယ်။ဒါကြောင့်သူတို့ဟာဘင်္ဂလားဒေ့ရှ်ကအခြေအနေဆိုးရွားတဲ့စခန်းတွေမှာဆက်ပြီးဒုက္ခခံရမှာဖြစ်တယ်လို့ရေးထားပါတယ်။တကယ်တော့မြန်မာအန္တပိုင်တွေဟာရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းအသိမှမပြုကြပါဘူး။ဒီမိုကရေစီဘက်တော်သားခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကစစ်တပ်ကိုကာကွယ်ပြီးနိုင်ငံတကာစုံစမ်းရေးသမားတွေအကူအညီပေးမဲ့သူတွေကိုသွားရောက်ခွင့်ညှင်းဆန်ထားပါတယ်လို့ဆိုပါတယ်။စစ်တပ်ဟာသူတို့ရဲ့လူမျိုးစုအလိုက်စီးလင်းဖယ်ရှားမှုပေါ်ထုတ်မဲ့မီဒီယာရဲ့စွမ်းအားကိုကြောက်လန့်နေတယ်ဆိုတာဒီလိုတရားမမျှတတဲ့ရုံတင်စစ်ဆေးမှုကဖော်ပြနေတယ်လို့យေတာထားပါတယ်ခင်ဗျာ
ဆက်လက်ပြီးနာမည်ကြီးနိုင်ငံတကာ Gap Awake Company ကြီးအနေနဲ့မြန်မာနိုင်ငံမှာစီးပွားရေးလုပ်နေတာကိုပြန်လည်တုံ့တက်တင်နေဆိုတဲ့အကြောင်းသမ္မတဥဘာမားလက်ထက်ဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးရလက်ထောက်နိုင်ငံခြားရေးဝန်ကြီးလုပ်ခဲ့သူ Michael Posner ရဲ့4.com မှာရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။လွန်ခဲ့တဲ့၄နှစ်က Gap Awake Company ကြီးကနေမြန်မာနိုင်ငံမှာအဝတ်အစားတွေချုပ်ဖို့တတိရှိရှိပဲတွားရောက်ရင်းနှီးမြှုပ်နှံခဲ့ပါတယ်။လူအခွင့်အရေးနဲ့ပတ်သက်လို့လုံထုံးတွေကိုထောက်ခံအားပေးပါမယ်ဆိုပြီး Gap ထုတ်လို့ရေးစာချုပ်ကိုချုပ်ဆိုရမှာ Company ရဲ့ပြောခွင့်ရကဒါဟာမြန်မာနိုင်ငံမှာသမိုင်းတင်ဖြစ်ရလို့ဆိုခဲ့ပါတယ်။ကနေ့တော့မြန်မာနိုင်ငံမှာ gap ဆက်လက်စီးပွားရေးလှုပ်ဖို့ကအဲ့ဒီအကြောင်းပြချက်တိတ်မခိုင်လုံတော့တာတွေ့ရပါတယ်။ရခိုင်ပြည်နယ်မှာ2019ကရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကိုကုလသမဂ္ဂရော NGO တွေကပါကြေကြေပြန့်ပြန့်မှတ်တမ်းတင်ခဲ့ကြတာတွေရှိပြီးဒါဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့ရည်ရွယ်ချက်ရှိတဲ့လို့ရလို့ဆိုကတာဝန်ရှိတဲ့ထိတ်တန့်ခေါင်းဆောင်တွေကိုအရေးယူဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။တချို့နိုင်ငံတကာကော်မတီကြီးတွေကလည်းဒီလိုရက်ဆက်မှုတွေပေါ်တုံ့ပြန်ခဲ့ကြပါတယ်။ Facebook ကမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တူတခြားအစိမ့်အရာရှိတွေရဲ့ online Facebook စာမျက်နှာတွေကိုပိတ်ခဲ့ပါတယ်။ Facebook ကမြန်မာအစိုးရအရာရှိတွေဟာရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုထောက်ခံအားပေးဖို့ကော်မတီရဲ့ Facebook ကိုအသုံးချခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံပေါ်အမေရိကန်ကချမှတ်ခဲ့တဲ့ဒဏ်ခပိတ်ဆို့မှုတွေကိုရုပ်သိမ်းပေးပြီးတစ်နှစ်အကြာမှာ Gap ကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံခဲ့တာဟာ ပြုတ်ပြင်း ပြောင်းလဲရေးကို အပြည့်ရောက်တဲ့ နိုင်ငံတကာရဲ့ အရေးလက္ခဏာအဖြစ် ဂုဏ်ယူခဲ့ရတာဖြစ်ပါတယ် အခုတော့ ဒီ ပြုတ်ပြင်း ပြောင်းလဲမှုဟာ ရပ်ဆိုင်းခဲ့ပါပြီ Reuters သတင်းတောင်နှစ်ဦးကို ထောင်ဒဏ် 9 နှစ် ချမှတ်တာ Rohingya တွေပေါ် လူအခွင့်ရေးချုပ်ဖောက်မှုတွေ ကျူးလွန်တာဟာ စစ်တပ်ကချုပ်ကိုင်နေတဲ့ အရတမြန်မာအစိုးရရဲ့ ဘေးထွက် ဆိုးကျိုးတွေပဲဖြစ်ပါတယ် လူအခွင့်ရေးအခြေအနေ မြန်မာနိုင်ငံမှာ ဆိုးရွားနေတာနဲ့မျှ ကက်ပ် ကလည်း မြန်မာနိုင်ငံမှာ ရင်းနှီးမြှုပ်နှံမှု ဆက်လုပ်တင်သလား ဆိုတာကို ပြန်လည် သုံးသပ်ချိန်တန်ပါပြီ လို့ ဆောင်းပါးရှင်က ထောက်ပြထားပါတယ်ရှင်
ဆောရစီများရှင် ရိုက်တာ သတင်းတောင်နှစ်ယောက်ဖြစ်တဲ့ ကိုဝလုံးရဲ့ ကိုကျော်စိုးလို့ကို တရားရုံးကထောက်ခံအပြစ်ပေးလိုက်တဲ့အတွက် မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ် စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေပြင်းပြပါမှအကြီးကျယ်ထွက်ပေါ်ခဲ့ပါတယ် နိုင်ငံတော်လှုပ်ဝက်ချက်အုပ်ဥပဒေချိုးဖောက်မှုဆွဆွဲကြတဲ့သတင်းတော်တွေကိုထောင်ချလိုက်ကြတာဟာမြန်မာနိုင်ငံရဲ့တရားရေးမဏ္ဍိုင်မှာစံနမူနာကောင်းတဲ့ဖြစ်ခဲ့ပါသလားဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အချိန်မှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရက်ဖြစ်ခဲ့ပါသလားဆိုတာတွေကိုတော့ view@voanine.com
Pull a fast one.
Pipari, Salumanga, PULL, Polga, Sweda, A, Deku, FAST, Faska, Lena, Miana, WONE, Wanga, Deku, Suro. ရှင်မြန်နဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။အီဒီယမ်ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ဖတ်စ်ဝမ်လို့ဆိုရင်ညှစ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ဒါကြောင့်to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညှစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်။ဒီသုံးနှစ်ပတ်သက်လို့ဂျော့ဂျ်ကိုပြီးတဲ့ဥပမာကိုနားဆင်ကြကြရ
But he pulled a fast one on me and gave me 6 bottles of cheap wine.
သူ့ကို champagne ရဲ့ 6 ပလင်း ဝယ် ဖို့ ကျွန်တော် ပတ်စံ ပေး လိုက် တယ်. ဒါပေမဲ့ သူ က ကျွန်တော် ကို ညာ ပြီး အပေါ်စား wine 6 ပလင်း ကို ဝယ် ပေး ခဲ့ တယ် လေ လို့ အထည်ပေး ရ ပါတယ်. ဥပမာ ကို နောက် တစ် ခေါက် နားဆင် ကြည့် ကြရအောင်
I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပါးကို လိန်ဖို့ ညာဖို့ လှေပြဖို့ ကြိုးစားတယ် ဆိုရင် ဘယ်လို ပြောမလဲ?
Try to pull a fast one.
No, Piolo Yabari. Eragaro, Dinimnetwe, Timpia Gede, idiom atome pipari.
English are Lila Bidena, Mima Yegu Nasiaoma. Amigo Ginkin and Yadina and Lidia, Nimaning and Media Loga Ha, Ludu Borago, Nebi, Tamamo, Parita, a child like be, move beyond the Madala. Mama Yehli Ladunda to let it, Kodai Media, the Madu let it put it.
တင်ဘောကဥတ္တမောင်တန်းနဲ့ဦးကျော်စံသာဆွေးနွေးတုံ့တက်ထားပါရခင်ဗျာကျောင်းဒီမောင်တန်းကများအခုညီမနိုင်ငံမှာလူလူသဘောထားစီတန်းကောက်ယူမှုတချို့တွေ့ရပါတယ်အဲ့ဒီစီတန်းကောက်ယူမှုတွေကိုဘယ်လောက်ထိကျန်လို့ယုံကြည်အားထားလို့ရသလဲဘယ်လောက်ထိမှန်မှန်ကန်ကန်လူတွေသဘောထားကိုထင်ရှားနိုင်လဲသူတွေစီတန်းကောက်ယူမှုကစတာပထမဆုံးပြောပါခင်ဗျာကျွန်တော်ကကြွန့်ကျင်သူတော့မဟုတ်ဘောနော်ဒါပေမဲ့
အမြင်သဘောထားလေးလာကျပါတယ်လေးတစ်ခုကိုတော့ကျွန်တော်သိယူတယ်ပေါ့လေအင်းနာပိုင်းကပြောမယ်ဆိုလို့ရှင်တော့များသောအားဖြင့်သဘောထားနဲ့ကောက်ခံတဲ့စစ်တမ်းတွေကဤကွာထားလို့မရတော့ဘူးလို့ကျွန်တော်တော့ထင်တယ်ဘာဖြစ်လို့ဘာဖြစ်လို့လဲဆိုတော့ပထမဦးဆုံးကတော့မိကွန်းတိဆောက်ပေါ်ကစပြီးစဉ်းစားရပါတယ်မီဒီယာတွေမှာမေးလာတယ်ကြည့်တဲ့အခါကျတော့သိပြီးတော့ ဒီကွာထားလောက်မိကွန်းမဟုတ်တာကြည့်ရတယ်ပေါ့လေပထမဆုံးဥမာအဖြစ်ဆိုတော့
တော့ဆန်းစုကြည်ဆောင်ရွက်နေတော့ငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်မှုခုဒီမှာတလားဆိုတဲ့ဟာမျိုးပေါ့နော်စစ်တမ်းတွေဘာတွေကောက်တဲ့ခါကြလို့ရှိရင်ကျောင်းရရဲ့သဘောတဘာဝကိုလည်းကျွန်တော်ပြန်ကြည့်ဖို့လိုအပ်တယ်ပေါ့နော်မျိုးဘာလို့လဲဆိုငြိမ်းချမ်းရေးဖြစ်စဉ်ဆိုတဲ့သဘောကရည်ရှိသဘောဆောင်တတ်တယ်ဒီငြိမ်းချမ်းရေးဖြစ်စဉ်တိုင်းမှာအသက်ကြာရှိတယ်အကျရှိနေလို့လည်းမအောင်မြင်ဘူးလို့မပြောနိုင်ဘူးအသက်ရှိနေလို့လည်းအောင်မြင်မယ်လို့ထင်အောင်လို့မဖြစ်ဘူးဒါကြောင့်မို့အဲ့ဒီမိကုံးကမကြီးရွယ်ပဲနဲ့တခြားသောတရားမှုတစ်ခုရောက်သွားနိုင်တယ်ဥပမာဆိုတော့ဒေါအောင်စန်းစုကြည်မအောင်မြင်နိုင်ဘူးလို့ထင်လို့ရှိရင်ဒေါအောင်စန်းစုကြည်ဆောင်ရနေအမြန်လို့ဆိုတဲ့သဘောဖြစ်သွားနိုင်တယ်ပေါ့နော်အဲ့ဒါမျိုးမြင်မယ်စားပေါ့နော်သူလောက်ကြိုက်ဆောင်ရနေပုံကိုသဘောကျပါသလားမကျပါသလားဆိုတာမျိုးပြီးလို့ရတယ်ပေါ့နော
်ဟုတ်ကဲ
့ပြီးတဲ့အခါမှာလည်းကျွန်တော်တို့အစွဲလေးတွေကျင်းဖို့လေလိုအပ်တာပေါ့နော်။နောက်မိငုံမိတာရောထွေးပြီးနေတဲ့ဟာမျိုးတွေလည်းတွက်တွေ့ရတယ်။ဥမာအပြင်အဲမကြောင်ရင်ကပြတ်တမ်းကရဲ့ရခိုင်နဲ့ပတ်သက်တဲ့လူခွင့်ကြီးဆိုင်ရာအစည်းအဝေးထွက်လာလဲဆိုလို့ရှိရင်တက်မတော်နဲ့ဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍနဲ့ကိုရောထွေးပြီးနေလိုက်တဲ့အခါကျတော့ဖြေရခက်တဲ့ဟာမျိုးတစ်ခုကိုဖြစ်ရင်တစ်ခုကိုထိခိုက်တဲ့ဟာမျိုးတွက်တွေ့ရတယ်။ဒါကြောင့်မို့မိငုံတိဆောက်ပုံရအားနဲ့ချက်ရှိတယ
်။မိမဲ့လူတွေကိုရွေးတဲ့နေရာမှာရောဒီကိုမင်းမဲအကြောင်းအရာနဲ့ပတ်သက်ပြီးတော့နှမ်းဆက်ကျွန်းညင်မှုထိတွေ့မှုစီရဲ့ပြိဿကိုရွေးတင်သလားသူတို့မဟုတ်တာမန်ပြိဿကိုရောပြီးမေးတင်သလား
မကြီးဘူးအချင်းတော့ဒီစစ်တမ်းလေးလာတဲ့လူရဲ့ကြီးရဲ့ချက်ပေါ်မှာမှုတည်ရပါတော့အဲ့တော့ကိုကြီးရဲ့ချက်ကအဲကိုဒီအစိုက်ဝင်းရဲ့သဘောထားအမြင်ကိုလေ့လာခြင်းနဲ့ဆိုရင်တော့အဲ့ဒီအစိုက်ဝင်းရဲ့အချိုးကိုကုစားပြုနိုင်အောင်ကြိုးစားရတာပေါ့
ဟုတ်ကဲ့ကျွန်တော်လေးထားခြင်းနဲ့ကိစ္စပြောမီဒီယာတွေအပေါ်မှာထားတဲ့သဘောထားနဲ့ပတ်သက်တဲ့စစ်တမ်းဖြစ်ပါတယ်အဲ့ဒါမျိုးကြတော့ရွေးချယ်တဲ့ပြိဿကကောအကုန်လုံးပြန်ကြမေးသင့်သလားပြိဿတိုင်းကိုမေးသင့်သလားကျွန်းညင်သူကိုမေးသင့်သလားဘယ်လိုသွား
လဲကျွန်တော်ရေဘူးကအချင်းတော့မေးတဲ့အခါမှာကိုတိကျင်နဲ့ကိုတင်ပြခြင်းနဲ့ဒီဇိုင်းပေါ်မှာမူတည်တာပေါ့နော်အဲ့ဒီဒီဇိုင်းပေါ်မှာမူတည်ပြီးတော့ရေဘူးကအချင်းမီဒီယာတွေကိုဘယ်လောက်ထိဟိုမှာဖြစ်လဲနားထောင်တဲ့ပြိဿကဘယ်လောက်ထိဒီနားထောင်တယ်လဲဆိုတာမျိုးကိုကြည့်ရင်တော့ခုနအချိုးတွေနဲ့ပြန်ပြီးတော့ပရိသတ်ကနားထောင်တဲ့စီရင်ကိုအစအရေကောက်ထားပြီးတော့မှကျွန်တော်တို့သွားပြီးနေကြတာလေးရှိ။မှဆိုတော့ဆရာရဲ့ဆရာတို့ VOE ရဲ့ဧကဏ္ဍကိုကြိုက်တယ်လေဆိုတဲ့ဟာကိုသိကျင်တဲ့အတွက်ကြောင့်မေးတဲ့ဟာမျိုးဆိုလို့ရှိရင်အဲ့ဒါမျိုးဆိုလို့ရှိရင်အဲ့ဒီကဏ္ဍတွေကိုနော်ဒီ focus group လို့ခေါ်တဲ့အစုတစုကိုနားထောင်ခိုင်းမယ်။အဲ့ဒီက3နဲ့5စု10စုအစုအစုတွေထားမယ်။ထားပြီးတော့အဲ့ဒီအစုတွေရဲ့သဘောထားအမြင်တွေယူပြီးတော့မေးတဲ့ဟာမျိုးတွေလည်းလုပ်ရပါတယ်။အဲ့ဒါတွေကကျို့ကြတော့ကျွန်တော်တို့တကယ်မီဒီယာကိုကြွန့်ချင်တဲ့လူတွေကိုပြန်ပြီးတော့အကဲချက်တဲ့မျိုးစုံတွေလည်းရှိနေပါတော့။သာမန်ပြိတ္တကြီးကိုလည်းနေတဲ့ဟာလေးရှိနေပါတော့။ဆိုတော့အဲ့ဒါဒီအကုန်လုံးကညညာပိုင်းရာကိုမေးလိုက်တဲ့လူကဒီတိုင်းကိုကျွန်တော်တို့ကလိုက်ပြီးမေးနိုင်ဘူး။အဲ့တော့အဲ့ဒီကလူတွေကိုပဲတက်ဝက်တော့မဟုတ်ပါဘူးနော်။ကျွန်တော်နမူနာယူပြီးမေးရအောင်။နမူနာအချို့တစ်ခုယူပြီးမေးရတဲ့အခါကျတော့ကြွန့်ချင်လူကိုမေးမလားသာမန်လူကိုမေးမလားဆိုတာကိုယ့်ရဲ့ဥပဒေနာလောက်ချင်တဲ့ကိုယ်သိချင်တဲ့ရွယ်ချက်ပေါ်မှာမူတည်ပါတယ်ပေါ့နော်
။အဲ့တော့ပရိသတ်ရဲ့လူလူရဲ့သဘောထားကိုမီဒီယာကအမှန်တကယ်သိနိုင်အောင်ဘယ်လိုမျိုးကုန်မျိုးနဲ့စစ်တမ်းယူပြီးတော့သုံးသပ်တင်လဲ
။မအဖြစ်ဆိုရင်ဒါကနီးနာပိုင်းနဲ့အဓိကရတော့လေ။နီးနာပိုင်းဆိုလို့ရှိရင်ဆရာပြောတဲ့ပရိသတ်ရဲ့အမြင်သဘောထားကိုရမယ်။ဒါကြောင့်မို့မအဖြစ်ဝါရှင်တန်ပို့စင်မတက်ကလေးတို့ကနေUniversity of Maryland နဲ့ဒီလက်တက်ကလေးနဲ့ပူးပေါင်းပြီးတော့ဒါပေးတဲ့ဟာမျိုးဒါမျိုးတွေလောက်ကြပါတယ်။လောက်ကြတဲ့အခါကျရင်တော့ခုနတကယ်ကိုပရိသတ်ရဲ့အမြင်သဘောထားကိုကိုသိကျင်တာကိုချက်တတ်ပါတယ်
။အဲ့တော့ပရိသတ်ရဲ့အမြင်သဘောထားကိုသိပြီဆိုတော့အဲ့တော့မီဒီယာဟာအဲ့သဘောထားကိုမူတည်ပြီးတော့ဘိုင်းပြောင်းသင့်သလားဒီနေ့အဖြစ်ပြောရင်ဒါမီဒီယာဟာအဲ့စစ်တမ်းရလက်ကိုအခြေခံပြီးတော့ဒါလေသံပြောင်းသင့်တယ်ဆရာထင်ပါသလား
။ဒီလိုအားဖြင့်တော့ကိုမီဒီယာရဲ့အခြေအနေပေါ်မှာမူတည်ပါပေါ့နော်ကိုမီဒီယာကဝေကျင်းရတောင့်တင်းနေကြီးတယ်မရမလို့ဘူးပြီးရင်ကိုရဲ့ယုံကြည်ချက်တစ်ခုတည်းပြောမယ်ကိုမီဒီယာကိုဘယ်လိုတိရောက်ထားတယ်လဲပေါ့အဲ့ဒီပေါ်မှာအများကြီးမူတည်နိုင်တယ်ပေါ့နော်အဲ့တော့ဒါမှမဟုတ်လည်းကိုကပြည်သူလူထုဝယ်နေတဲ့ပေါ်မှာမိခိုရတယ်ဒါမှမဟုတ်ကြော်ညာပေါ်မှာမိခိုရတယ်အစချက်ချင်းကိုမီဒီယာရဲ့သဘောတော်ကလည်းဆက်ဆက်တယ်အဲ့ဒါမျိုးဆိုလို့ရှိရင်တချို့ဟာတွေကဟန်တက်ချင်ကြီးရတာပါပဲပရိသတ်အကျက်ရယ်ကိုမီဒီယာကနော်ဒီကျွန်တော်တို့ဆောင်ရွက်နေကြတဲ့သတင်းစာသမားတွေရဲ့ယုံကြည်ချက်ဒီစားချက်ပြင်းချက်တွေသူတို့ရဲ့သဘောထားတွေနဲ့ဒီသူတို့ရဲ့သဘောထားတွေနဲ့ပြီးရင်ခုနစီပွားရေးသဘောရနော်အပူပေးမဲ့ကြော်ညာဆိုလဲကြော်ညာသမားပေါ့နော်ဒီအရာတွေရဲ့အခါလေးအားလုံးကိုချိန်ညှိပြီးတော့ရ
အတိအမှတော့လောက်ကြတယ်လို့ကျွန်တော်ထင်ပါတယ
်ဆိုတော့မီဒီယာရဲ့ editorial judgment ဟာဒီပရိသတ်ရဲ့သဘောထားအပင်မှုကဘယ်လောက်ထိကင်းလွန်နိုင်လဲဆိုတော့ကမှမိခူပြီးတော့စဉ်းစားမှာပေါ့သူတို့ဆစ်ဆက်လန်းကွာအဲ့ဒီသဘောပေါ့
ဟုတ်တယ်ဟိုမိမိရဲ့ယက်တီရေးပေါ့နော်မိမိယက်တီရေးစီးပွားရေးလုပ်ငန်းတစ်ခုအနေနဲ့စီးပွားရေးဟိုတိုက်တီဖြစ်စေမတိုက်တီဖြစ်စေနော်ဒီလိုအဖြစ်ယက်တီကိုဆိုတဲ့ပြဿနာမီဒီယာတွေအတွက်အများကြီးရှိပါတယ်အခုဆိုမကြသေးဘူးဆိုရင်ကျွန်တော်မြန်မာနိုင်ငံမှာဒီပုံမိတ်မီဒီယာကအများကြီးဆိုင်တဲ့အနေအထားမှာရောက်နေပြီဆိုပြီးတော့ပြောဆိုကြတာတွေလည်းကြားရတယ်ပေါ့နော်အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ဆက်တဲ့ယက်တီနိုင်အောင်ဘယ်လိုလုပ်မလဲပေါ့အဲ့တော့ကျွန်တော်တို့ဒီပရိသတ်များလာအောင်ဘယ်လိုလုပ်မလဲဒါမှမဟုတ်ဝင်ငွေတက်လာအောင်ဘယ်လိုလုပ်မလဲပရိသတ်များလာတဲ့ဝင်ငွေရလာနိုင်ရတဲ့ဆိုင်မှာဆိုင်နေရှိတော့ပရိသတ်သိမရှိဘူးကျောင်းများအကောင့်ကြီးရတဲ့အတွက်ကြောင့်မလို့ဒီယက်တီတွေရတယ်ပေါ့နော်အဲ့တော့မိမိသွားချင်တဲ့လမ်းကြောင်းအဲ့ဒီဒါအဖွဲ့ကသွားချင်တဲ့လမ်းကြောင်းပုံမှန်မူတည်ပြီးတော့ကိုကဘယ်လိုချိန်မိသွားမလဲဆိုတာကဒီကြရရဲ့လက်တွေ့ကြတဲ့ကျွန်တော်အလုပ်သဘောဆန်တဲ့ဝိချက်မျိုးဖြစ်နေတယ်လို့ကျွန်တော်ထင်တယ
်။ဆိုတော့ဒီလိုဖြစ်လာတော့မီဒီယာတွေရဲ့ freedom of expression ကိုအနည်းနဲ့အများဆိုသလိုထိန်းတဲ့သဘောရှိကောင်းစီမှာပါလိမ့်တော့ပရိသတ်ရဲ့အကြိုက်ကိုလိုက်ပြီးတော့နည်းနည်းတော့
အဲ freedom of expression ကတော့ဘယ်မှာဆိုပေါ်ပြရတယ်ဆိုတာကတော့ဟိုအများပြည်သူသိချင်နေတဲ့လမ်းကြောင်းပေါ်တော့ဒီကူအချင်းမီဒီယာတွေကလိုက်ကြတာပေါ့နော်အဲ့ဒီလိုအများပြည်သူသိချင်တယ်လို့ယူဆတဲ့အပေါ်မှာဒါကျွန်တော်တို့ပေါ်ပြကြတာပေါ့နော
်ဟုတ်ကဲ့ဆရာကျွန်တော်ဒီနေရာမှာကျွန်တော်အဓိကမေးချင်တဲ့ဟာကမြန်မာပြည်တွင်းကမီဒီယာတွေပေါ့လေအဲ့ဒါကိုကျွန်တော်မေးချင်တာပါဆရာကိုအဲ့ဒီအကျက်တဲ့တွေးနေရသလားသူတို့ဟာသူတို့လမ်းကြောင်းတဲ့အဲ့လိုပရိသတ်ရဲ့သဘောထားကိုများဥတီပြီးတော့သွားနေရသလားဆိုတဲ့သဘောကိုကျွန်တော်မေးချင်တာပါ။ဆရာဘယ်လိုတွေ့လ
ဲ။ပရိသတ်ရဲ့သဘောထားကိုဥတီပြီးသွားတယ်ဆိုတာလေနိုင်ငံရေးအခြေအနေနိုင်ငံရေးလမ်းကြောင်းပေါ်မှာအမူတည်ပြီးတော့အများပြည်သူကလူလာတဲ့နိုင်ငံအများကြောင့်ပေါ်မှာအမူတည်ပြီးတော့မီဒီယာတွေကသွားနေကြတယ်လို့ဒီကွာအဖြစ်တော့ရှင်းရှင်းပြောနိုင်တယ်ပေါ့နော်။မှာဖြင့်အမျိုးသားဒီမိုကရေစီဖွဲ့ရုပ်ရဲ့အရန်ကောင်းနေတယ် NLD ကောင်းတယ်ကိုကိုတိုင်းကလည်းစာနယ်ဇင်းသမားတွေကအမျိုးသားဒီမိုကရေစီဖွဲ့ရုပ်ကိုထောက်ခံနေတော့ဆန်းစုကြည်ကိုလေးစားမယ်ဆိုလို့ရှိရင်ဒီပူရအဖြစ်သူ့ရဲ့လူတဘာဝပြည်ပြည်ဒီစိတ်ပင်းညှို့မှုတွေရှိနေတာပေါ့နော်အဲ့ဒီခါမျိုးမှာလည်းဒီလိုဆိုဖော်ပြမယ်ဆိုတာအဲ့ဒီအချက်ဒီနယ်လေတော့ဒီလူတီပါပေါ့နော်အဲ့တော့ professional လို့ပြောတဲ့ကျွန်တော်တို့စာနယ်ဇင်းသမားပီတာတဲ့လူတွေကတော့အဲ့ဒီခုနမိမိရဲ့အဆွဲကိုမိမိသိပြီးတော့အဲ့ဒါကိုအတတ်နိုင်ဆုံးမိမိအလုံးမပါဘူးဂရုစိုက်ပြီးတော့ဆောင်ရွက်ကြတာလေးရှိပါတယ်သူတည်တည်မှလည်းအလိုပါပဲ neutrality လို့ပြောတဲ့ neutrality ဆိုတာကလည်းအဲ့ဒီအကြောင်းကနေညှတာအောင်နော်မိမိပြောနေတယ်မိမိအကြိုက်ကလည်းရှိမယ်ဒါပြင်တော့မိမိအကြိုက်ကိုမိမိကငါကတော့ဒါကိုကြိုက်တယ်ဆိုတာသိပြီးဒါကိုငါရဲ့အထက်မှာမထင်နိုင်ဟနိုင်အောင်ဒီပြည်ပြည်လက်ပြဘောနဲ့ပုံပြီးကြိုက်အောင်အတတ်နိုင်ဆုံးစူးစမ်းပြီးတော့ပြီးရင်သဘောထားကွန်းနေတဲ့အမြင်ကိုလည်းမျှတအောင်မိမိတရင်းရတာတဲ့ရလို့မှလုံထားတာကဒါကဓမ္မလိုက်တဲ့စာနယ်ဇင်းအတတ်ပညာလေးပြောတာပါဟု
တ်ကဲ့ဆရာ
ဆက်ရှိမှာပါလေ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုထပ်ပြီးတော့မေးချင်ပါတယ်ဆရာအဲ့ဒီတော့မြန်မာပြည်တွင်းကမီဒီယာတွေကိုအကုန်လုံး overall နှောင်းချုံကြည့်ရင်ဆရာဘယ်လိုမှတ်ချက်ချချင်လဲခုနကိစ္စနဲ့ပတ်သက်ပြီးတော့
ဒီလိုအချင်းတော့အဲ့ဒီကြအဖွဲ့မှလည်းသူ့နိုင်ငံရေးအမြင်နဲ့သူရှိရပေါ့နော်။ကောင်းကြီးတွေရေးလို့ရှိရင်လည်းသူ့နိုင်ငံရေးအမြင်ရသူကြည့်ပြီးတော့ရေးကြတယ်ပေါ့နော်။အဲ့တော့တို့တော့လည်းခုနပြောတဲ့နော်ကျွန်တော်တို့စာနယ်ဇင်းလုပ်ငန်းပညာတယ်ပြီးတော့ professionalism ပြီးတော့အတတ်နိုင်ဆုံးခုနတည်ရင်းမျိုးတော့ထိချုပ်ပြီးတော့လောက်ကွက်ရတယ်ကျွန်တော်တို့ဒီလိုပဲ။ဟု
တ်ကဲ့
ကျောင်းသားစီစီတင်ဆက်တဲ့မြမအရေးသူသက်ချက်ပါဒီကျောင်းရောင်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စု George Washington တက္ကသိုလ်ကမီဒီယာပါမောက္ခတူဦးရဲ့အမြင်ကိုနောက်တဲ့ရင်ဘက်အစီအစဉ်မှာတင်ဆက်မှာဖြစ်ပါတယ်အခုဆက်ပြီးအလဲကြတာကသူယုံကြည်ရာအစီအစဉ်မှာခုတစ်ပတ်မှာတော့မမမြင့်စုဘာကိုယုံကြည်တယ်လဲဆိုတာနားဆင်ရပါမယ်မမိုးဖြူစီစီတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်။ဒ ဒီမှာကျမရဲ့ယုံကြည်ရာကျမရဲ့ခံယူချက်ဘဝရဲ့ဒီကြံအကြောင်းတစ်စိတ်တစ်စောင်းကြောက်ကြကျမရဲ့ရှင်လူတိုင်းမှာကိုယ်ယုံကြည်တဲ့ကိုရှိကြပါတယ်သူတူကသူ့ဘောယုံနဲ့ဖြစ်တဲ့တစ်ခုကိုယုံနဲ့ကိုယ်ဝယ်တဲ့ဝင်ရပါတာတရားပေါ်မှာယုံကြတယ်ကျမရဲ့ယုံကြည်ချက်ကတော့ပကံလွယ်တော်လက်ပြီးကဘာကိုအုပ်စိုးနိုင်ဆိုတဲ့သဘောလေးကိုအခြေခံပါတယ်ထပ်ဖြစ်ဆက်ပြီးပြောရရင် Maru, new to me, go on la babo, demabo, a year, sura, along the ball of Javai. Tari may, now we need to a young penny guy. Tomorrow, you might be a new to me, the canary letteria, damayela, ashiela, a damaruzo and damara, tomorrow, palo be namely, blue bamboo be namely. Tiniyama, tomorrow, yonchia, tekua, damama, lolo name, a lolo name, ahara, natao, saname. Bobby Jamalame. Tiloma Maho, you know. Majamaze, sing as in it, tie it to me, yappy, sing it at a poor singing. Majama at a poor Majama chippy, Bualuni was in Zenry, Bobby Chode Layapo. Tamarari, Siawin the Aunine, Lunago, Sipi Gutayo, Quese Gutabeone, Lona Jello, Peronama, Machine Babu. Tamai Gamodra, Sigan Sawini, Pilebu, Tuae. A ဒီအတွက်အလောက်ကိုင်းခွင့်လန်းတွေအထူးသဖြင့်အမျိုးသမီးတွေအတွက်အလောက်ကိုင်းခွင့်လန်းတွေပိုပြီးရရှိအောင်ဒီမှာဆောင်ရွက်ကြရမယ်အလောက်ကိုင်းဆိုတဲ့နေရာမှာရုံးခန်းထဲမှာရုံးဝတ်စုံပြင်းတဲ့ထိုင်းပြီးအလောက်လုပ်နေရာမှာလို့မဆိုလိုပါဘူးဥပမာဈေးတွေကကြံစည်တဲ့အမျိုးသမီးတယောက်ကိုလိုအပ်တဲ့ငွေအရင်းအတက်ပညာစိုက်ထုတ်ပေးပြီးကိုပိုင်တနိုင်တစ်ပိုင်ဝင်းမီလုပ်ငန်းထူထောင်နိုင်အောင် ကိုမီတာစုကိုပို့ပြီးထောက်ပံ့နိုင်မယ်။အဲဒီတော့မှနောက်ဆက်တွဲအနေနဲ့ကျမကြီးလက်ကောင်းလာမယ်။ကိုကျမဆိတ်ချမ်းနိုင်ရင်ကိုပတ်ဝန်းကျင်ကိုမီတာစုကိုမျိုးအေးပြောရွှင်နိုင်ခြင်းမယ်။ဒီလိုနဲ့ပဲသူတို့ရောက်ကစားတတိုင်းဒီလုံးကျမပြောရွှင်ကြရမှာပေါ့။ တမယုံကြည်တဲ့အမျိုးသမီးတွေအတွက်အလောက်အကန့်အခွင့်အလမ်းတိုးတက်ဖွံ့ဖြိုးရေးရည်မှန်းချက်တွေတကယ်ဖြစ်လာဖို့လိုအပ်တဲ့အတက်ပညာအသိပညာတွေခုလက်ရှိမှာတိုးပေါင်းတင်ယူနေပါတယ်။ဒါပေမဲ့တို့သားတရားရဲ့စံမကားနဲ့မိမတမိုင်ငယ်လုံးမှာရှိတဲ့တမတို့ရဲ့အမေတွေအမတွေညီမတွေကိုကူညီပေးနိုင်ဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့ကိစ္စပါ။တမတို့အားတွေလိုပါတယ်။စုပေါင်းညီညွတ်တဲ့အင်အားတစ်စုံဟာ သမီးများလူနေမှုဘဝတိုးတက်ရေးလုပ်ငန်းတွေအတွက်တရက်တာပါဝင်ဖို့တိုက်တွန်းရင်းနဲ့ကျမရဲ့ယုံကြည်ရာအကြောင်းအရာလေးကိုဆုံးသက်ပါရစေရှင်။ကျေးဇူးတင်ပါတယ်ရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။သူယုံကြည်ရာစီစဉ်ကိုတနင်္လာညပိုင်းနဲ့တာသပတိမနက်ပိုင်းဒီမှာနားဆင်နိုင်ပါတယ်။ VOA ကဆက်လက်အသံလွှင့်နေပါတယ
်။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်။
တော်ရစင်နက်နော်အဗ်ဒူလာအာမက်အဗ်ဒူလာဆိုသူဟာအယ်ကိုင်ဒါအကြမ်းဖက်အဖွဲ့ရဲ့အစစ်မြင့်အဖွဲ့ဝင်တူလို့ယုံကြည်ရပြီး1998ခုနှစ်တုန်းကတန်ဇန်နီးယားနဲ့ကင်ညာနိုင်ငံတွေမှာရှိတဲ့အမေရိကန်တန်ယုံကိုဘုံခွဲတိုက်ခိုက်မှုမှာပါဝင်ပတ်သက်သူအဖြစ်သူ့ကိုအမေရိကန်အစိုးရကအလို့ရှိနေတာဖြစ်ပါတယ်အခုချိန်ထိတော့သူဟာထွက်ပြေးတင်းချောင်နေသေးဖြစ်ပါတယ်1963ခုနှစ်ကအီဂျစ်နိုင်ငံမှာမွေးဖွားတဲ့အဗ်ဒူလာဟာအရက်9ဗေ8လက်မလောက်မြင်ပြီးမြက်ဆန်မဲကသပင်အနဲ့ရောင်ရှိပါတယ်။အောက်နှုတ်ခမ်းညာဘက်မှာအမားရွတ်တစ်ခုရှိပါတယ်။အဘူမိုဟာမက်အယ်မာဆရီလို့လူသိများတဲ့အာမက်အဗ်ဒူလာဟာအယ်ခိုင်ဒါအဖွဲ့ရဲ့ဝိုင်းရင်ဗန်ဒါရေးဆိုင်ရာအရာရှိတဦးဖြစ်တယ်လို့စစ်စင်ရေးပိုင်းဆိုင်ရာအစည်းအဝေးရေးဆွဲသူနဲ့စီမံခန့်ခွဲသူလည်းဖြစ်ပါတယ်။1998အမေရိကန်တန်ယုံတွေကိုဘုံခွဲတိုက်ခိုက်မှုမှာယာချီတဲ့ပြည်သူတွေသေဆုံးခဲ့ရပြီးထောင်ထဲချီတဲ့သူတွေထိခိုက်ဒဏ်ရာရကြတဲ့အထက်မှာအများစုကကင်ညာနဲ့တန်ဇန်နီးယားနိုင်ငံသားတွေဖြစ်ပါတယ်။တ တည်ဆုံးသူတွေက12ဦးကတော့အမေရိကန်နိုင်ငံသားတွေဖြစ်ပါတယ်ဒီဖြစ်ရအတွက်ရောအခြားလူရက်တွေအတွက်ပါအဗ်ဒူလာကိုလူသတ်မှုနဲ့အခြားရာဇဝတ်မှုတွေမှာပူးပေါင်းကြံစည်သူအဖြစ်တရားစွဲဆိုထားပါတယ်အဗ်ဒူလာနဲ့ပူးတွဲပြီးပူးပေါင်းကြံစည်သူဖြစ်တဲ့အယ်ခိုင်ဒါအဖွဲ့ဝင်ဆိုင်ဖ်အယ်အဒဲဟာပေါခွေးကျွမ်းကျင်သူတဦးဖြစ်ပြီးအမေရိကန်တိုင်ယုံကိုဘုံခွဲတိုက်ခိုက်မှုမှာပါဝင်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်နဲ့အမေရိကန်ပြည်ထောင်စုကတရားစွဲဆိုထားပါတယ်အယ်အဒါဟာဘုံခွဲဖြစ်ရပြီးအီရန်နိုင်ငံကိုထွက်ပြေးခိုလုံသွားပါတယ်အဗ်ဒူလာကိုဖမ်းဆီးရမည်ရေးသို့မဟုတ်စီရင်ချက်ချနိုင်ရေးအတွက်အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနရဲ့တရားရေးဌာနကစုငွေဒေါ်လာ10သန်းထုတ်ထားပါတယ်သတင်းပေးပို့ချက်အားလုံးကိုအမေရိကန်ပြည်ထောင်စုကစုံစမ်းစစ်ဆေးသွားမှာဖြစ်ပြီးသတင်းပေးပို့သူတွေနဲ့ပတ်သက်တဲ့အချက်အလက်အားလုံးကိုလျှို့ဝှက်ပေးထားမယ်လို့အာမခံထားပါတယ်အကယ်၍လိုအပ်လာရင်သတင်းပေးသူတွေကိုလုံခြုံစိတ်ချရတဲ့နေရာမှာပြောင်းရွှေ့နေရာချထားပေးဖို့အမေရိကန်ဘက်ကပြင်ဆင်ထားပါတယ်အမေရိကန်ကရှာနေတဲ့အဗ်ဒူလာနဲ့ပတ်သက်လို့သတင်းပေးခြင်းနဲ့ဆိုရင်တော့အမေရိကန်ရဲ့ဖုန်းနံပါတ် 1-833-800-3920 ကိုဖြစ်စေ website လိပ်စာ www.rewardsforjustice.net မှာဖြစ်ဖြစ် email လိပ်စာ info@rewardsforjustice.net ကိုဖြစ်ဖြစ်သတင်းပေးပို့နိုင်ကြပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။ခုနဆင်ခဲ့တာကအမေရိကန်ဆိုရရဲ့သဘောထားမြင်မဲ့ဖြစ်ပြီး VO ရဲ့အားပေါ်မှုကြောင့်အတည်ပြပါတယ်။ကျွန်တော်တို့ VO ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VO ရဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်တွေမှာဓာတ်ရိုက်ပါဝင်ဆွေးနွေးဖို့အတွက်တယ်လီဖုန်းနံပါတ်ပေးခြင်းနဲ့သို့မဟုတ်ချစ်သူခင်သူတွေအတွက်တချင်းတောင်းခြင်းနဲ့အစပြုအပြင်အကြောင်းမျိုးနဲ့ view ကိုဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ American ပြည်တော်စုဖုန်းနံပါတ်ကတော့1-239-382-555လေးဖြစ်ပါတယ်။ VOA စီစဉ်တွေကို website လိပ်စာ burmese.voanews.com မှာအပြည့်အစုံတက်ရောက်ဖတ်ရှုကြည့်ရှုနိုင်တယ်လို့ Facebook VOA Burmese News မှာလည်းပဲတက်ရောက်ဖတ်ရှုကြည့်ရှုနိုင်ပါတယ်။ကိုဆက်ပြီးတော့သတင်းချင်းချုပ်ကိုဦးကျော်စံတာကတော့ပြပါပါခင်ဗျာ
။အမေရိကန်ပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်ရွေးချယ်ခံ Brett Kavanaugh ကတရားစီရင်ဟာသမ္မတကိုဩဇာခံစရာမလိုဘူးသမ္မတဩဇာလောက်ကကင်းလို့စင်မယ်လို့အထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ဗိုလ်ထုနေရာထွက်ဆိုတော့ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့အထက်မှဘယ်သူမှမရှိဘူးခင်ဗျားဟာအစိုးရအဖွဲ့ထဲမှာဘယ်ယာရုဖြစ်ဖြစ်ပဲအစင်တမ်းပဲဖြစ်ဖြစ်ဥပဒေရဲ့ရှေ့မှောက်မှာတော့ဒဏ်သူကြီးပဲဖြစ်မယ်လို့လည်းသူကဆိုပါတယ်ဒါပေမဲ့လက်ရှိသမ္မတတူအနေနဲ့တရားဥပဒေအရဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးမှုကိုကြံနိုင်ငံသားတွေလိုပဲဖြေဆိုထွက်ဆိုရဖို့အခြေအနေရှိမှဆိုတဲ့မိကုံရောဒါဟာလက်တွေ့မဆန်တဲ့မိကုံဖြစ်တဲ့ဆိုပြီးဖြေဆိုဖို့ညှင်းဆန်တော့ပါတယ်။နိုဝင်ဘာလမှာကျင်းပမဲ့အမေရိကန်စက်တမ်ဘာရွေးကောက်ပွဲတွေမှာပြည်ပကဝင်ရောက်နှောက်ယှက်မဲ့သူတွေကိုဖော်ထုတ်နိုင်ဖို့သူတို့အနေနဲ့အပြင်းထန်ကြိုးစားနေကြောင်း Facebook နဲ့ Twitter လူမှုကွန်ရက်ကုမ္ပဏီအကြီးအကဲတွေကလွှတ်တော်မှာဗိုလ်ထုနေရာပြုလုပ်တဲ့ကြမ်းနာစစ်ဆေးမှုမှာထွက်ဆိုတော့ပါတယ်။မြန်မာစစ်တပ်ဟာခရီးယံဘာသာဝင်တိုင်းရင်းသားကချင်မျိုးနွယ်စုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေကိုနှိမ့်ပတ်နှိမ့်ဆက်နေကြပဲဖြစ်တယ်လို့ယဟန်အမတ်ကာဒီလဘူကပြောကြားလိုက်ပါတယ်ရိုဟင်ဂျာတွေခံစားနေရတဲ့ဖြစ်ဟာကမ္ဘာအလယ်မှာမြန်မာနိုင်ငံပုံရိပ်ကိုထိခိုက်နိုင်စေသလိုမြန်မာနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေရောင်တိုင်းရင်းသားတွေနစ်နာဒုက္ခရောက်နေရတဲ့ကိစ္စဟာပဲလေးလူစုချင်းခံနေရတယ်လို့ကာဒီလဘူကပြောသွားတာဖြစ်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာပါကစ္စတန်နိုင်ငံရွေးကောက်ခံအစိုးရဇင်းနဲ့ဗလူးနီယာတွေ့ဆုံပြီးအာဖဂန်နစ္စတန်နိုင်ငံငင်းငယ်ရေးဆစ်တွနိုင်အောင်နိုင်ငံသားယူရင်းနေတဲ့ဆက်ဆံရေးကိုပြန်လည်တည်ဆောက်ဖို့ကြိုးပမ်းအထောက်ခဲကြတာတွေ့ရပါတယ်
။ဂျာတာဘရီနီမနက်ခင်းအတွက်တရင်ချင်းချုပ်ကိုဦးကျော်စံသားကပြောပြသွားတာပါ။ဒီကနေ့မနက်ခင်းအတန်လွင့်စီစဉ်အတွက်ထုတ်လို့ရင်မှုကဒေါခင်မျိုးတက်ပါ။အတန်ပိုင်းအင်ဂျင်နီယာကဒေဗစ်စမစ်ဖြစ်ပါတယ်။ဒီဝေမြန်မာပိုင်းရဲ့ဂျာတာဘရီနီညနေပဲအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီထိတိုင်းဒိုမီတာ16 19နဲ့25ရုပ်ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှပြကျန်းမာချမ်းသာကြပါစေ။ကျွန်တော်ကျော်ကျော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.